ယနေ့သာသနာတော်နေ့2562ခုနှစ်ကောဇာတက္ကရာ1380ပြည့်နှစ်တရင်ကျော်လာဇံ6ရက်နေ့ညမန္တလေးမြို့ချမ်းရည်သာသာမြို့နယ်လမ်း30 84 85လမ်းကြာခတိယဝင်းတိုင်းသင်ရင်ကျင်းပပြုလုပ်အပ်သည်ကိုသူရအောင်ရဲ့34နှစ်ပြည့်မွေးနေ့အကျိုးဓမ္မသဘင်ပွဲ၌ဓမ္မဒါနကုသိုလ်ရှင်မိဘများဖြစ်ကြတဲ့ဥက္ကမောင်ထွေဒေါ်တန်တန်တင်တို့အားအမှုထားပြီးတော့သာကိုသူရအောင်မိသားစုနှင့်တကောဝတရားချက်ခင်သူတော်စင်အပေါင်းတို့ကနေပြီးတော့သုပေါင်းကျင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောသာယာလပမိသားစုဘဝအမည်ရသည့်တရားတော်သိတဲ့ရင်တရားတော်ရဲ့အမည်ကအဲ့ဒီတရားတော်ကိုယနေ့ညကြွားရောက်လာကြတဲ့အာလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြသသင်ကြားပေးမှာဖြစ်ပါတယ်။ဒါကြောင့်တရားတော်ကိုမဟောကြားမီယရဏမြတ်သုံးမတို့ဟာချက်ခိုးကြရအောင်။လင်္ကာလေးများသို့ပြီးတဲ့အခါတို့သူတော်စင်များကသုံးကောက်စီလိုက်ပြီးတော့ဆိုကြရအောင်။ဗုဒ္ဓဂုံကြီးသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိဖို့ပါဤဖရာဗုဒ္ဓဂုံကြီးသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိဖို့ပါဤဖရာဓမ္မဂုံကြီးသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိခိုးပါဤဖရာဓမ္မဂုံကြီးသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိခိုးပါဤဖရာသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိခိုးပါဤဖရာသံဃာဂုံကြီးသိမ္မာတိယုံကြည်မြတ်နုလက်ဆုံးမို့ရှိခိုးပါဤဖရာကေယရဏမြတ်သုံးပါးကိုကျခုပ်ပြီးတဲ့နောက်ဦးဇင်းတို့ရဟောပြောပြတာတင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တယ်ရင်ပါတယ်လေ သာယာလှပ်ဗမိသားစုဘဝအဲ့ဒီတရားကောင်းသိရအောင်ပါတို့သူတော်စင်တို့အားဘယ်နှချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း3ချက်သင်ပေးမယ်ဘယ်နှချက်အဲ့ဒါတွေကဘာလဲပြောရင်နံပါတ်1အရွယ်10ပါလက်ပါတယ်လေနောက်နံပါတ်2ကရယူရမည်မေတ္တာဓာတ်5မျိုးတဲ့ဗါရလေနောက်နံပါတ်3ကจิตစည်းဥစ္စာ3ဆွဲနီ4မျိုးတဲ့ဗါရလေအလုံးပေါင်းရင်ဘယ်နှချက်အဲ့ဒီ3ချက်ကိုယနေ့ညကြွားရောက်လာကြတဲ့အလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတတ်သင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့အခိုက်တန်ကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နာရမယ်တဲ့ဘယ်လိုနာရမလဲအေးတရားနာကြတယ်တရားနာကြတယ်ဆိုတာဘာသာရေးအသည့်ဘာသာရေးဘုသူတ္တလေးတွေရပြီးတော့ကိုဘဝယုံကံလှုပ်ရှားကြတဲ့နေရာမှာကိုနာထားတဲ့တရားလေးတွေကိုပြန်လည်ပြီးတော့သုံးသပ်ပြီးကိုဘဝတဲကိုထည့်ပြီးသုံးသပ်ဖို့မလိုလားလို့လေဒီဗုဒ္ဓရဲ့ဓမ္မတွေကဘလောက်ဖဲများနေများနေအနစ်ချုပ်လိုက်ရင်ဗုဒ္ဓရဲ့ဓမ္မကနှစ်မျိုးပဲရှိတယ်ဘယ်နှမျိုးနှစ်မျိုးပဲရှိတယ်ရှောင်ကျင်ခိုင်းတဲ့အပိုင်းနဲ့လိုက်နာကျင့်သုံးခိုင်းတဲ့အပိုင်းပြောကြည့်ပါရှောင်ကျင်ခိုင်းတဲ့အပိုင်းနဲ့လိုက်နာကျင့်သုံးခိုင်းတဲ့အပိုင်းဘယ်နှစ်ပိုင်းနှစ်ပိုင်းအဲ့ဒီနှစ်ပိုင်းအဲ့ဒီနှစ်မျိုးကိုတို့သူတော်စင်များအဲသိဖို့လိုတယ်ပေါ့နော်အဲဒီဘက်ကရှောင်ရမယ့်အပိုင်းဆိုရင်လေဘာလေးတွေတော့ရှောင်ပြီးတော့ဘဝမှာနေတဲ့နေပေါ့လိုက်နာကျင့်သုံးရမယ့်အပိုင်းဆိုရင်လေပါဠိတွေတော့လိုက်နာကျင့်သုံးပြီးဘဝကိုနေတင်တယ်လို့တို့သူတော်စင်တို့မှန်မှန်ကန်ကန်အတိလေးရဖို့မလိုလားလိုတယ်အဲ့ဒီတိုင်းလေးရပြီးတော့အဲ့ဒီတိုင်းလေးရှောင်တဲ့နာကိုရှောင်ပြီးတော့လိုက်နာကျင့်သုံးတဲ့အရာကိုလိုက်နာကျင့်သုံးမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝလူဖြစ်ကျိုးနှက်တာပေါ့ဟုတ်တယ်မဟုတ်လားနော်အဲအဲ့ဒါကြောင့်မို့တက်နိုင်သမျှကြိုးစားပြီးနာကြားကြဖို့မလိုလားလိုတယ်ဧဘဝဆိုတာကတို့သူတော်စင်များသူရောကိုရောဒီဘဝကိုဒီလိုရနေတာဒီကံနဲ့ကိလေသာနဲ့တွဲနေသည်မြဘဝဟာရနေအောင်မှာပဲတဲ့ပါတယ်လေကံနဲ့ကိလေသာနဲ့တွဲနေသည်မြဘဝဟာရနေအောင်မှာပဲတဘဝပြီးတဘဝတဘဝပြီးတဘဝသွားနေကြရအောင်ဒီနေရာမှာကံနဲ့ကိလေသာဆိုတာကတို့တော်စင်တို့ကံဆိုတာကအလုတ်တွေလောက်တာကိုပြောတာကာယကံနဲ့ဝစီကံနဲ့မနောကံနဲ့အလုတ်လောက်တာမရှိဘူးလားရှိအဲ့ဒီကံတွေကိုလောက်ကြတဲ့နေရာမှာအဲ့ဒီကံရဲ့နောက်ွယ်ကပန့်ဖို့နေတာရှိတယ်ကိလေသာကပန့်ဖို့နေတာတဲ့ဘာကကိလေသာကပန့်ဖို့နေတာအဲ့ဒီကိလေသာကလောဘကပန့်ဖို့ရင်အဲ့ဒီပုဂ္ဂိုလ်ရဲ့ကာယကံဝစီကံမနောကံတွေကလောဘကိုအခြေခံပြီးတော့ကျန်းထမ်းတဲ့လုပ်ငန်းမျိုးတွေကိုလုပ်မိသွားကြတယ်။အဲဒီတိုင်းပဲတို့သူတော်စင်များဒေါသကအခြေခံပြီးတော့ပံ့ပိုးမိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့ကာယကံဝစီကံမနောကံတွေကဒေါသတွေနဲ့အလုံးလုံးဖြစ်သွားမှာမသေးကြဘူးလား။သေကြတယ်။အဲ့ဒါမျိုးနောက်ကနေပံ့ပိုးနေတဲ့ကိလေသာတွေနဲ့တွဲနေသည်များလုံးရက်တွေဟာမတန့်ရှင်းနိုင်ဘူးတဲ့အဲ့ဒါကြောင့်မို့အဲ့ဒီမတန့်ရှင်းတဲ့ကံတွေကဘဝတွေကိုထက်ထက်ထက်ထက်ပြီးတော့ရယူနေမှာပေးနေမှာမသေးကြဘူးလားသေးကြတယ်အဲ့ဒါကြောင့်မို့ဘဝတစ်ခုရကြတဲ့အခိုက်အတန့်မှာတက်နိုင်တယ်မြတ်အဲ့ဒီနောက်ကပန်ဘူးနေတဲ့ကိလေသာတွေကိုလျှော့ချနိုင်ရေးကြိုးစားရမှာတဲ့ဘာတွေကိုလဲကိလေသာတွေလျှော့ချနိုင်ရေးတက်နိုင်တယ်မြတ်စူးစမ်းဖို့မလိုဘူးလားလိုတယ်လောဘတစ်ဖြည်းဖြည်းနဲ့နည်းသွားဒေါသတစ်ဖြည်းဖြည်းနဲ့နည်းသွား မောဟတွေမာနတွေတဖြည်းဖြည်းနဲ့ပါသွားကျဲသွားနင်းသွားအောင်တဘဝမှာနင်းနေတဘဝမှာနင်းနေနဲ့ပြုလုပ်ဖို့လို့သလားမလဲဘူးလားလို့လေအဲ့လိုမျိုးပြုလုပ်လိုက်လို့တဖြည်းဖြည်းနဲ့အဲ့ဒီကိလေသာကပါသွားကျဲသွားရင်သူလုပ်တဲ့လုပ်ငန်းတွေဟာတန့်ရှင်းမှုတွေပူလာတယ်ပေါ့နော်အဲလောဘဒေါသမောဟတွေကိုအခြေခံနေသမျှကတော့တန့်ရှင်းမှုရဖို့လွယ်ရလားမလွယ်ဘူးအဲ့ဒီဘက်ကနေနေနေနေတဖြည်းဖြည်းနဲ့လုံးဝပယ်နိုင်တဲ့အစဉ်မျိုးကိုရောက်သွားရင်တော့အဲ့ဒီပုံကိုယ်တွေလုတာကကံတော့လုတယ်ကိလေသာမပါတော့ဘူးပြောကြည့်ပါကံတော့လုတယ်ကိလေသာမပါတော့အဲ့ဒီကိလေသာမပါတော့တဲ့ကံတွေကကြတော့ဘဝကိုဖန်တီးနိုင်တဲ့သွမ်းအားရှိသေးလားမရှိတော့ဥပမာအပြင်ကြည့်ရင်ဘုရားရှင်ကိုရောမြဲလဲနေ့စဉ်နဲ့မြမနှက်ခင်းလင်းကာယကံဝစီကံမနောကံနဲ့အလုံးမလုံးရဘူးလားလောရတယ်သစ္စေကဗုဒ္ဓအရှင်မြတ်တွေလည်းကာယကံဝစီကံမနောကံနဲ့အလုံးလုံးရတယ်ယန္တာအရှင်မြတ်တွေလည်းကာယကံဝစီကံမနောကံနဲ့အလုံးမလုံးရဘူးလားလောရဒါပေမဲ့သူတို့လုံနေတဲ့ကံတွေကကြတော့နောက်ဘဝကိုဖန်တီးနိုင်တဲ့သွမ်းအားရှိသေးလားမရှိတော့ဘာလို့မရှိတော့တာလဲကိလေသာမပါတော့တဲ့ကံဖြစ်သွားလို့ပြောကြည့်ပါကိလေသာမပါတော့တဲ့ကံဖြစ်သွားလို့အဲ့ဒီအဆင့်ကိုရောက်ရေးအတွက်လူသားတိုင်းကစူးစမ်းကြရတာမရှိဘူးလားရှိတယ်အဲ့လိုမျိုးစူးစမ်းရင်းနဲ့ဘဝတွေတဘဝပြီးတဘဝရတော့အဲ့လိုမျိုးရတဲ့ဘဝတွေကိုကြည့်ရင်လေဘဝကမငြိမ်ဘူးတဲ့ပုထုဇဉ်တို့ရဲ့ဘဝဆိုတာနေလိုက်မြင်လိုက်ပါတယ်လေနေလိုက်မြင်လိုက်ဘေပေါ်မှာမူတည်ပြီးတော့အနေမြင့်နေကြွားသွားလဲပြောတော့လौရဲ့ပေါ်မှာမူတည်ပြီးတော့ဘဝနေရင်ဘဝမြင့်ရင်းနေကြွားသွားတယ်ကိုယ့်ရဲ့လौရဲ့တွေကကျန်းနေတယ်ဆိုရင်ဘဝတွေကနေနေကိုယ့်ရဲ့လौရဲ့တွေကကောင်းမွန်လာရင်ဘဝဟာမြင့်တက်သွားတယ်ဘဝတွေမရဘူးလားရအဲ့ဒါမျိုးနဲ့ဒုသူတော်စင်များကျင်လည်နေကြတဲ့ပုဂ္ဂိုလ်တွေဟာအခုဒီဘဝမှာလာပြီးတော့ရကြတဲ့အပိုင်းမှာသူ့မာရောကို့မာရောအလုံးမှာမိဘမရှိဘူးလားအဲ့ဒီမိဘနဲ့သာသမီနဲ့ဒီဘဝမှာလာပြီးတော့အဲလူပေါင်းများစွာရှိတဲ့တဲ့ကဒီသားနဲ့ဒီမိဘနဲ့ဒီသမီးနဲ့ဒီမိဘနဲ့ဒီလိုလာပြီးတော့ကြုံညဆုံညတာဟာဘဝဘဝကတရား၄ပါးတူခဲ့လို့တရားဘယ်နှပါး၄ပါးတူခဲ့လို့အဲ့ဒါဘာလို့ယင်ဘဝတွေကဒီလိုလာပြီးဆုံတတ်လဲလို့ပြောရင်တရာတရားတူရင်ဆုံးတတ်တယ်ပြောကြည့်ပါတရာတရားတူရင်ဆုံးတတ်တယ်ဧတ္တတရားဆိုတာယုံကြည်မှုကိုပြောတာအဲ့ဒီယုံကြည်မှုကိုအခြေခံပြီးတော့လုပ်ခဲ့တဲ့လုပ်ငန်းတွေအတူတူလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဟာဘဝတန်တရာမှာပြန်ပြန်ပြီးတော့ဆုံးတယ်အဲ့ဒါကြောင့်မို့တတ္တာတူရင်ဆုံးတယ်တဲ့ဗါတယ်လေတတ္တာတူရင်ဆုံးတယ်နောက်နံပါတ်1ကသီလတူရင်လဲဆုံးရတယ်တဲ့ဘာလဲလဲသီလတူရင်လဲဆုံးရကိုချင်းသီလစောင့်ထိန်မှုရင်เนาะအတူတူစောင့်ထိန်ခဲ့တာမျိုးသီလအားဖြင့်တူညီခဲ့တာမျိုးအဲ့ဒီပုံစံမျိုးနဲ့ကိုချင်းသီလတူခဲ့တဲ့ပုဂ္ဂိုလ်တွေကလဲတန်တရာမှာပြန်ပြန်ပြီးတော့မိဘနဲ့သာသမီပြန်ပြီးတော့ဆုံးရတယ်တရာတူရင်ဆုံးတယ်သီလတူရင်ဆုံးတယ်ပြောကြည့်ပါနောက်နံပါတ်3ကကြတော့စာကတူရင်ဆုံးရတယ်တဲ့။ဘာတူရင်စာကတူရင်ဆုံးရ။စာကဆိုတာပေးတာကမ်းတာစွန့်ကြဲတာ။အဲ့ဒီပေးတဲ့ကမ်းနဲ့စွန့်ကြဲတဲ့လုပ်ငန်းကိုအတူတူလုပ်ဖူးတဲ့ပုဂ္ဂိုလ်တွေဟာလေတန်တရာမှာပြန်ပြန်ပြီးတော့ဆုံးရတယ်တဲ့။ဘယ်နှပါးရ3ပါးရတရာတူရင်ဆုံးတယ်။သီလတူရင်ဆုံးတယ်။စာကတူရင်ဆုံးတယ်။နောက်နံပါတ်4ကပညာတူရင်လဲဆုံးရတယ်တဲ့ပါတယ်လေပညာတူရင်လဲဆုံးရတယ်အေးပညာအဖြင့်တူညီကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲပညာဆိုတာအခြေခံအဖြင့်ကတော့အကောင်းနဲ့အဆိုးကိုခွဲပြီးသိတဲ့ပညာပြောကြည့်ပါအကောင်းနဲ့အဆိုးကိုခွဲပြီးသိတဲ့ပညာအဲ့ဒီအခြေခံပညာအဖြင့်တူလာတဲ့ပုဂ္ဂိုလ်တွေဟာလည်းတန်တရာမှာပြန်ပြန်ပြီးတော့ဆုံးရတယ်တဲ့အဲ့ဒါကြောင့်မို့မိဘနဲ့သာသမီပြန်ဆုံညတာဒီတရားဘယ်နှပါးကြောင့်၄ပါးကြောင့်တရားရယ်သီလရယ်စာကဘယ်နှပါးလဲ၄ပါးအေးအဲ့ဒါမျိုးဒီ၄ပါးနဲ့တူလို့ဒီဘဝမှာလာပြီးတော့ကြုံညဆုံညတာ အဲ့ဒါမျိုးကြုံညဆုံညတဲ့ခိုက်တန်ကိုမိသားစုလေးကိုตายအောင်လှပအောင်ငြိမ်းချမ်းအောင်ကောင်းမွန်အောင်တို့သူတော်စင်များပြုလို့ဆောင်ရွက်ဖို့လိုသလားမလိုလားလိုတယ်အဲ့ဒါမျိုးပြုလို့ဆောင်ရွက်ကြတဲ့နေရာမှာတော့အားလုံးမှာတာဝန်ရှိတယ်တဲ့အဲမိဘကတို့သူတော်စင်များမိဘနှစ်ပါးကအမျော်မြင်ကြီးကြီးနဲ့လုပ်ငန်းလုပ်ရင်တာသမီတွေမချမ်းသာဘူးလားချမ်းသာဥပမာအပြင်မိဘကရှည်ရည်မျောတွေးပြီးတော့ကိုသားလေးတွေကိုသမီးလေးတွေကိုကြာကြာနာနာပညာရေးတွေအမွေပေးကြတာတွေမရှိဘူးလားရှိအဲ့ဒါမျိုးပညာအမွေတွေကိုကြာကြာနာနာပေးထားရင်မိဘကအသက်အရွယ်ကြီးလို့လုပ်ငန်းမလုပ်နိုင်တော့ရင်အဲနောက်ကတက်လာတဲ့သားသမီးကအရွယ်ရောက်လာပြီးတော့ဆက်လက်ပြီးတော့အလုပ်လုပ်သွားပြီးမိဘကိုအသက်ကြီးလာရင်လုပ်ငန်းတွေကအနာပေးလို့ကိုကဥဆောင်လို့တို့သူတော်တင်များပန့်ဖို့လို့လောက်ကန်ဆောင်ရွက်လို့မရဘူးလားရအဲ့လိုမျိုးလေးဖြစ်နေရင်မိဘလည်းစိတ်မချမ်းသာရဘူးလားချမ်းသာရအဲသာသမီဖြစ်တဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာရအဲလုပ်ငန်းတွေအဲ့လိုမျိုးကြက်ကြနာနာတို့သူတော်တင်များရှိရည်ထိမျောတွေးပြီးတော့တို့သူတော်တင်တို့မိသားစုလေးတွေကိုကြက်ကြနာနာပြုစုပြောထောင်ဖို့မလိုဘူးလားလိုတယ်အဲရလာတဲ့ပစ္စည်းလေးတွေဆိုလို့ရှင်လေကြက်ကြနာနာမှန်ကန်တဲ့နေရာမှာသုံးတက်ရမယ်မကန်တဲ့နေရာမှာအသုံးချတတ်မှအဲ့ဒီပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ကိုယ်လည်းပဲဝမ်းမြောက်ဝမ်းသာဖြစ်ရတယ်ကုသိုလ်လည်းမရဘူးလားရအဲ့ဒါမျိုးပစ္စည်းဥစ္စာချို့အသုံးမချတတ်တဲ့အတွက်ကြောင့်မိသားစုတွေပြိုကွဲသွားတာတို့မိသားစုဒုက္ခရောက်တာတို့ဒါမျိုးတွေမရှိဘူးလားရှိအဲ့ဒါကြောင့်မို့တို့သူတော်စင်တို့မိသားစုတွေตายာလှပဖို့ဆိုရင်တမိသားစုလုံးမှာတာဝန်မရှိဘူးလားရှိတယ်မိဘတွေမှာလည်းတာဝန်ရှိတယ်သာသမီမှာလည်းတာဝန်မရှိဘူးလားရှိသူတာဝန်ကိုတာဝန်တို့သူတော်စင်များပြည်ပြုံပြီးတော့အလုပ်တွေကိုလုပ်ဖို့မလိုဘူးလားလိုတယ်အဲ့ဒါမျိုးအလုပ်တွေကိုလုပ်ကြတဲ့နေရာမှာလည်းအချိန်နေအရွယ်တွေဟာအရေးကြီးတယ်ဘာတွေအရေးကြီးအချိန်နေအရွယ်တွေဟာအရေးကြီးတယ်အချိန်ကောင်းနေတဲ့အရွယ်ကောင်းနေတဲ့နော်အချိန်နေမှာတက်နေတယ်မရတို့သူတော်စင်များလုပ်ငန်းကိုကြက်ကြနာနာလုပ်ဖို့မလိုဘူးလားလိုတယ်အသက်အရွယ်တွေကတိတ်ပြီးတော့ကြီးလာရင်လုပ်ငန်းတွေသူရောကိုရောမလုပ်နိုင်တော့ဘူးလုပ်ငန်းလုပ်ဖို့ဆိုတာဝေးလို့ထိုင်နာထတာတောင်ခင်ပြေရဲ့လားမပြေတော့အဲ့ဒီအနေထားရောက်ပြီဆိုမှဘာတော့ငါလုပ်လိုက်မယ်ဘာတော့လုပ်လိုက်မယ်ဆိုဘလောက်ပဲစိတ်ကထက်တန်နေထက်တန်နေရုပ်ခန္ဓာကလိုက်နိုင်သေးလားမလိုက်နိုင်တော့အဲ့ဒါကြောင့်မို့တို့သူတော်စင်များအဲ့ဒါမျိုးကိုဘဝလေးကိုပြန်ပြီးတော့ပင်ញင်နိုင်သုံးသက်နိုင်အောင်ငါအသက်ဘလောက်ရပြီလဲဘာလုပ်ငန်းတွေငါလုပ်ပြီးပြီလဲဘယ်လုပ်ငန်းတွေငါအောင်မြင်တယ်လဲဘယ်အတိုင်းတာထိငါမှာပြုလုပ်ဆောင်ရွက်ပြီးပြီလဲလို့တို့သူတော်စင်တို့ကိုဘဝကိုကိုပြန်ပြီးတော့ကြည့်လို့ရအောင်ဗုဒ္ဓရဲ့စာပေမှာအရွယ်၁၀ပါးဟောပြတယ်အရွယ်ဘယ်နှစ်ပါးအရွယ်၁၀ပါးကတနှစ်သားအရွယ်ကနေအသက်တရာထိပိုင်းထားတာတနှစ်ကနေအသက်တရာထိပြောကြည့်ပါတနှစ်ကနေအသက်တရာထိအေးတနှစ်ကနေအသက်တရာကိုပိုင်းထားပြီးတော့တစ်ဖြက်တစ်ဖြက်ကို10နှစ်တစ်ဖြက်ကိုဘယ်နှစ်10နှစ်အဲ့လိုဆိုတော့10ဖြက်ဆိုတော့အသက်ဘယ်လောက်ဖြစ်သွားတရာဖြစ်သွားအဲ့ဒီအဖြက်လေးတွေကိုတို့သူတော်စင်များဗုဒ္ဓရဲ့စာပေမှာနာမည်လေးတွေပေးထားတာရှိတယ်။တစ်နှစ်ကနေ10နှစ်အရွယ်ကိုမန္ဒဒတ္တကအရွယ်တဲ့ပြောကြည့်ပါဦး။မန္ဒဒတ္တကအရွယ်မြန်မာလိုပြောရင်တော့နှုတ်နယ်သေးတဲ့အရွယ်ဗာအရွယ်နှုတ်နယ်သေးတဲ့အရွယ်ဘလောက်ကနေဘလောက်လဲ။တစ်နှစ်ကနေ10နှစ်အေးတစ်နှစ်ကနေ10နှစ်အဲ့ဒီအချိန်မှာကျတော့သိပြီးတော့နုနယ်သေးတဲ့အရွယ်ဖြစ်တဲ့အတွေ့အကြုံဘဇုမှာတာဝန်အပြည့်ရှိတော့ဆိုတော့မိဘတွေမှာတာဝန်အပြည့်ရှိတယ်အဲ့ဒီသာသမီလေးနဲ့ပတ်သက်ပြီးတော့နော်စောင့်ရှောက်ဖို့အဲတခုခုနော်ထိခိုက်ဒဏ်ရာအနာတရဖြစ်တာမျိုးတွေမကြုံရလေအောင်ကိုသာသမီလေးကိုအဲ့ဒီအချိန်မှာကြာကြာနာနာစောင့်ရှောက်ဖို့လိုသလားမလိုဘူးလားလိုတယ်အဲကြာကြာနာနာတို့သူတော်စင်များစောင့်ရှောက်ပြီးတော့ထားရမှာအဲ့ဒီအရွယ်လေးကကလေးကဘာမှမလုံနိုင်သေးဘူးဘလောက်ကနေဘလောက်လဲတနှစ်ကနေ10နှစ်အဲတနှစ်ကနေ10နှစ်အဲ့ဒီအရွယ်လေးကိုသူရောကိုရောကြော်ဖြတ်ခဲ့ကြတာတွေမရှိဘူးလားရှိတယ်တချို့လည်းပဲအဲ့ဒီနံမှာမိဘကပြုစုမှုစောင့်ရှောက်မှုညံ့တဲ့အတွက်ကြောင့် အဲ့ဒီနေရာတွင်နော်အဆုံးသတ်သွားကြတဲ့ကလေးတွေဓမ္မတွေလည်းမရှိဘူးလားရှိအဲအဲ့ဒီအချိန်လေးမှာတော့မိဘကတော်တော်ကိုအရေးကြီးတာကလေးအနေနဲ့ကတော့မန္တဓတကဆိုတဲ့အတိုင်းတကယ်နုနယ်သေးတယ်တဲ့ခန္ဓာကိုယ်လေးကလည်းနုနယ်သေးတယ်အသိဉာဏ်ဘုဒ္ဓတွေကလည်းနုနယ်သေးတယ်ဘာဆိုဘာမှတွေးချက်ခေါ်တတ်မရှိသေးဘူးပေါ့တကယ်နုနယ်သေးတဲ့အရွယ်တစ်နှစ်ကနေဘလောက်လဲ10နှစ်ကဲအဲ့ဒီ10နှစ်ဘာပဲပြောပြော10နှစ်တော့ဂုံသွားတာပဲနော်နောက်နံပါတ်1ကကြတော့17နှစ်ကနေ20တဲ့ပြောကြည့်ပါ17နှစ်ကနေ20အဲ့ဒီအရွယ်ကြတော့ခိတ္တဇတကအရွယ်တဲ့ပြောကြည့်ပါခိတ္တဇတကအရွယ်မြန်မာလူပြောရင်တော့ပျော်စရာအကောင်းဆုံးအရွယ်တဲ့လူဖြစ်တဲ့ဘဝမှာတော့အဲ့ဒီအရွယ်ဟာပျော်စရာအကောင်းဆုံးအရွယ်ပဲတဲ့ဘလောက်ကနေဘလောက်လဲ17နှစ်ကနေ20အေးလူကလည်းပဲဖွင့်ပြိုးလာတယ်အဲအပေါင်းအသင်းတွေလည်းစပြီးရလာတယ်အသိဉာဏ်တွေရောဘုသူတ္တတွေရောအဲ့ဒီအချိန်မှာတော်တော်ကိုတွတ်တက်လာတော့အဲအဲ့ဒီအချိန်လေးကပျော်စရာအကောင်းဆုံးအရွယ်ပဲအဲ့ဒီအရွယ်ကလည်းပဲတော်တော်ကိုအရေးကြီးတယ်ပေါ့အဲ့ဒီအရွယ်လေးမှာပျော်သာပျော်ပြီးတော့တော်အောင်မနေခဲ့ရင်ပြောကြည့်ပါပျော်သာပျော်ပြီးတော့တော်အောင်မနေခဲ့ရင်အဲ့ဒီပုံကိုလည်းစိတ်ဆက်ကြီးလာရင်ဒုက္ခတွေမရောက်နိုင်ဘူးလားရောက်နိုင်တယ်အေးအဲ့ဒီအရွယ်လေးမှကြတော့မိဘကလည်းပဲပံ့ပိုးရတယ်လို့သာသမီဖြစ်တဲ့ပုဂ္ဂိုလ်လည်းအရွယ်လေးတော်တော်ရောက်လာတော့အဲပညာဆိုရင်လည်းလိုချင်စိတ်တက်ချင်စိတ်လေးတွေကြီးဖို့လိုသလားမလိုဘူးလားလိုတယ်သူတို့ဘာတွေတော်ရင်ဟာလဲတော်ရမယ်သူတို့ဘာဖြစ်ရင်ငါလဲဖြစ်ရသူတို့ဘာဒီအဆင့်ကိုအောင်ရင်ငါလဲအောင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ကျူးစားတဲ့လူငယ်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေကအဲ့ဒီအရွယ်မှာထူးထူးချွန်ချွန်သမဝဲတွေအောင်မြင်သွားကြတာရှိတယ်။ဥစဉ်တို့သာသနာပေါင်းဆိုရင်ခုဥစဉ်ကျောင်းကိုရင်လေးတွေမွေးထားတာရှိတယ်။တာမဏေကျော်သမဝဲလှုပ်ပေးတာဆိုတော့နော်။အဲ့ဒီတာမဏေကျော်သမဝဲကအသက်20အတွင်းပြီးအောင်ဖြေရ။ဘလောက်အတွင်းလဲ20အတွင်းပြီးအောင်ဖြေကြတာ။အဲကိုရင်လေးအများကြီးနေကြတာတော့ရှိတယ်။ဒါခုကျောင်းမှာဆိုရင်400လောက်မွေးထားပြီးတော့အဲပြုစုပြုထောင်နေတာရှိတယ်။အဲ့ဒီကွင်းนี่အကုန်လုံးကတာမဏေကျော်ပြီးသွားတာတော့မဟုတ်ဘူး။တာမဏေကျော်ပြီးသွားတဲ့ကိုရင်လည်းရှိတယ်။မပြီးတဲ့ကိုရင်တွေလည်းပဲရှိတယ်။ခုဦးဇင်းတို့9နှစ်ပြုစုတာဒါတာမဏေကျော်ပြီးပြီးသားကိုရင်အပါ90ကျော်အဲ့ဒီတည်းကရကြတယ်နော်။အဲတာမဏေကျော်ပြီးဖို့ဆိုတာတာမန်နဲ့မလွယ်ဘူးပေါ့။သမျက်နာ9000လောက်ထိကျက်နိုင်မှတ်နိုင်တဲ့ကိုရင်မှအဲအဲ့ဒီသမုပ္ပဲကအောင်တာပေါ့နော်။ကိုယ်ရင်ဖြစ်ပေမဲ့ဝီနိပိတကတဘုံပေါ့ဝီနိငါးကျန်လုံးအကုန်ကြက်မှတ်ပြီးတော့ဖြေနိုင်တဲ့သွန်အားရှိရ။နောက်အင်္ဂုတ္တုစတ္တကျန်ရှိတယ်။အဲ့ဒီစတ္တကျန်လုံးကြက်နိုင်မှတ်နိုင်မှာအဲ့ဒီကွင်ကတာမဏေကျော်ဖြစ်တယ်နော်။အဲ့ဒီတာမဏေကျော်ဖြစ်လာတဲ့ပုဂ္ဂိုလ်ကနောက်ပိုင်းကျတော့အဘိဝန္တလောင်းလျာလို့တိပိတကလောင်းလျာလို့စัจ ඡ ဘုန်းကြီးနာမည်ကြီးလောင်းလျာလို့ဒါမျိုးတွေဖြစ်လာကြ။အဲအဲ့ဒါမျိုးကိုယ်ရင်လေးတွေပြုစုကြတဲ့နေရာဒီအသက်20အတွင်းဆိုတော့ချို့တန်ဖိုးနားလေတဲ့ကိုရင်ကကို့အသက်ကိုကြည့်ပြီးတော့ကြိုးစားကြတယ်တန်ဖိုးနားမလဲတဲ့ပုဂ္ဂိုလ်ကြတော့ဒီတိုင်းပဲသာမန်လေးနေလိုက်တဲ့အတွက်ကြောင့်20တော့ပြည့်သွားတယ်သမုပ္ပဲကမပြီးတော့ဒါမျိုးတွေလည်းမရှိဘူးလားအဲလူသားဘဝမှာလည်းပဲ10တန်းကအဲ့ဒီထဲမှာပါသွားကြတယ်အဲ့ဒီနေရာကနေဘဝတွေခွဲထွက်သွားကြတာအဲ့ဒီခိတ္တဒတကအရွယ်ကနေခွဲထွက်သွားကြတာနော်ဆရာဝန်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေအင်ဂျင်နီယာဖြစ်ကြတဲ့ပုဂ္ဂိုလ်တွေအဲနာမည်ကြီးကြတဲ့အဲ့မှာသတ္တဗေဒပညာတတ်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီဘက်တွေကိုရောက်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့အဲ့ဒီအချိန်မှာပဲနော်သဗ္ဗေကလမ်းမဆုံးလိုက်ဖ ೇನೆ လမ်းခုလက်တင်ကြောင်းထွက်သွားကြတာကြီးလည်းမရှိဘူးလားရှိအဲ့ဒီနန်းကနေပြီးတော့ဘဝဟာအများကြီးကွာသွားကြတယ်တဲ့အဲ့ဒီအရွယ်ကခိတ္တဒတကအရွယ်တဲ့ဘာအရွယ်ခိတ္တဒတကအရွယ်အဲမြန်မာလိုပြောရင်ပျော်စရာအကောင်းဆုံးအရွယ်တဲ့ဘယ်နှမျိုးရနှမျိုးရနော်ကဲနောက်တစ်ခုကကြတော့21ကနေ30တဲ့ပြောကြည့်ပါအောင်အဲအသက်21နှစ်ကနေ30အရွယ်ကြတော့ဝဏ္ဏဓတကအရွယ်တဲ့ဘာအရွယ်ဝဏ္ဏဓတကအရွယ်မြန်မာလိုပြောလို့ရှိရင်တော့အလှဆုံးအရွယ်လူဖြစ်တဲ့ပုဂ္ဂိုလ်မှာအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အဲ့ဒီ21ကနေ30အရွယ်ဟာအလှဆုံးအရွယ်ပဲတို့သူတော်စင်များအဲ့ဒီအရွယ်လေးကြတော့လေတခါအရေးကြီးသွားပြန်ရော အဲ့ဒီလှလှပါပါဖြစ်တဲ့အရွယ်မှာအလိုက်မှားပြီးတော့လမ်းမှားကြတာတွေမရှိဘူးလားရှိတယ်လမ်းမှားပြီးတော့အဲ့ဒီနန်းလေးမှာပြက်သီးသွားကြတဲ့ပုဂ္ဂိုလ်များနာမည်ပြက်အချက်တကွဲအကျိုးနဲ့ဖြစ်ကြတဲ့ပုဂ္ဂိုလ်များဒါမျိုးတွေမရှိဘူးလားအဲ့ဒါမျိုးတွေလည်းတချို့ပါသွားချို့ကလည်းပဲတီတီတန့်တန့်နဲ့အဲ့ဒီအရွယ်မှာအိမ်တော်ကျသွားကြဒါမျိုးတွေလည်းမရှိဘူးလားအင်းအဲ့ဒီအရွယ်ကလည်းပဲဒုသူတော်စင်များအဲ့ဒီအရွယ်ထဲမှာဝိရပညာတတ်ဖြစ်သွားကြပြီပေါ့အသက်ကအဲ့ဒီတည်းမှာပဲဒီ30အရွယ်ထဲမှာပါသွားတာမရှိဘူးလားရှိအေးအဲ့ဒါကြောင့်မို့အဲ့ဒီအရွယ်လေးမှာကြတော့မိဘတွေရဲ့တာဝန်တဲ့ကုတာဝန်ကပို့ပြီးတော့အရေးကြီးတယ်ပေါ့ငါကဒီလုပ်ငန်းကိုလုပ်သင့်သလားမလုပ်သင့်ဘူးလားဖြစ်သင့်သလားမဖြစ်သင့်ဘူးလားဆိုတာကိုယ်ပိုင်အတွေးနဲ့ကိုယ်သင်ထားတဲ့ပညာတွေနဲ့ကိုယ်ဖတ်ထားတဲ့သဗ္ဗေဘုဒ္ဓတွေနဲ့ချိန်ထိုးပြီးတော့လုတ်တဲ့နာကိုပဲလုတ်ပြီးတော့မလုတ်တဲ့နာတွေကိုတက်နေတဲ့မြတ်ရှောင်ကျင်ပြီးတော့ဘဝကိုအဲထောက်တည်သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကလည်းပဲရှေ့ကိုတဖြည်းဖြည်းနဲ့တွတ်တက်လာမှာမသေးကြဘူးလားသေကြတယ်ကဲအသက်ကသူ့ပေါင်းရင်ဘယ်လောက်ရသွား30ရသွားပြီဆိုတော့30ဆိုရင်တော်တော်အသက်ရသွားကြကဲနောက်တစ်ခုကကျတော့31ကနေ40တဲ့ပြောကြည့်ပါဦး31ကနေ40အရွယ်ကြတော့ဗလဒတကအရွယ်တဲ့ဘာအရွယ်ဗလဒတကအရွယ်ဆိုအာအင်အကောင်းဆုံးအရွယ်ဗါတယ်လေအာအင်အကောင်းဆုံးအရွယ်သင်ထားတဲ့အတွက်ကြောင့်ပညာတွေသင်ထားလို့လေပညာကသူ့မှာအခြေခံအနေထားတော်တော်ကိုရနေတဲ့အရွယ်အာအင်ဗလကလည်းကောင်းတဲ့အရွယ်ကျမ်းမာရေးကလည်းအဲ့ဒီအရွယ်မှာကောင်းနေတဲ့အရွယ်အဲ့ဒီအရွယ်ကြတော့ဗလဒတကအရွယ်ကြတော့အစွမ်းပြရမယ်အရွယ်တဲ့ဘာအရွယ်အစွမ်းပြရမယ်အရွယ်တက်နေတယ်မြတ်အလုံးလုံးဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒီ31ကနေ40ဆိုတော့10နှစ်ပေါ့ဘယ်နှစ်10နှစ်10နှစ်ကိုသာတူတူတန်တန်အလုံးလုံးလိုက်ရင်သာသနာ့ဝန်ထမ်းဘုန်းကြီးဘဝနဲ့နေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်10နှစ်ကိုသာလောက်ချပြီးတော့အလုံးလုံးရင်အဲအသင့်တစ်ခုကတော့နော်ဘဝသမိုင်းမှတ်တိုင်လေးတခုထူနိုင်တယ်လူသားဖြစ်ရင်လည်းအတူတူပဲပေါ့တို့သူတော်စင်များအဲ့ဒီအရွယ်လေးမှာလက်ကျော်တင်းတင်းနဲ့ကြာကြာနာနာအလုံးလုံးဖို့လိုသလားမလိုဘူးလားလိုတယ်အဲအဲ့ဒီအချိန်မှာ10နှစ်လောက်ကြာကြာနာနာအလုံးလုံးလိုက်ရင်အတော်တဲ့တော့နော်အလုံးလေးတွေအခြေတည်ပြီးတော့ကြီးပွားမှုတိုးတက်မှုတွေအဲလမ်းကြောင်းပေါ်ကိုရောက်သွားမယ်အရွယ်အဲ့ဒီအရွယ်လည်းအရေးကြီးသလားမကြီးဘူးလားအရေးကြီးတယ်အဲ့ဒါကတို့သူတော်စင်များအတက်ကဘလောက်ရသွားလဲ40ရသွားနော်အဲ့လိုဆိုတော့40ဆိုတဲ့အားကတော်တော်တော်ရသွားပြီဟုတ်တယ်မို့လားအဲ့လိုဆိုတော့40ရသွားလို့ရှင်ကိုကိုကိုပြန်ပြီးတော့အဲကြည့်ဖို့လိုတယ်ပေါ့ငါဒီရွယ်ရောက်လာဘာလုပ်ပြီးပြီလဲဘာအောင်မြင်တယ်လဲဘာတွေမအောင်မြင်တယ်လဲအခက်အခဲကဘာတွေတွေ့တာလဲအဲဘယ်လိုအခြေအနေမှာရှိတာလဲကိုကိုကိုပြန်သုံးသပ်ပြီးတော့ကိုယ်ဘဝကိုလှပအောင်တင့်တယ်အောင်ဆက်သွားဖို့လိုသလားမလိုဘူးလားလိုတယ်အဲအဲ့ဒါက40ဆိုတော့ကဲနောက်ထပ်တစ်ခုက41ကနေ50တဲ့ပြောကြည့်ပါ41ကနေ50အဲ့ဒီအရွယ်ကြတော့ပညာဒတ်တကအရွယ်တဲ့ဘာအရွယ်ပညာဒတ်တကအရွယ်မြန်မာလိုပြောလို့ရှင်တော့ပညာဉာဏ်အားအကောင်းဆုံးအရွယ်တဲ့ပါတယ်လေပညာဉာဏ်အားအကောင်းဆုံးအရွယ်41ကနေ50ကျတော့ပညာဉာဏ်အားအကောင်းဆုံးသူ့မှာသင်ထားတဲ့ပညာရောဖတ်ထားတဲ့သာပေတွေရောဘဝအတွေ့အကြုံတွေရောတော်တော်ရင့်ကျက်နေတဲ့အရွယ်ဖြစ်တဲ့အတွက်ကြောင့်အေးလုပ်ငန်းတစ်ခုလုပ်ပြီဆိုရင်တော့အဲ့ဒီအရွယ်ဟာအကောင်းဆုံးပဲတဲ့တို့သူတော်စင်များကြကြနာနာလုပ်ငန်းတွေကိုကြည်ကြပြန့်ပြန့်လုပ်လို့မရဘူးလားရအဲအဲ့ဒီအရွယ်က41ကနေဘလောက်လဲ50အဲ့လိုဆိုတော့လုပ်ငန်းလုပ်ခဲ့တာက31ကနေ50တိဆိုနှစ်ပေါင်းဘယ်လောက်လဲ20နှစ်20ကိုသာသောက်ချပြီးတော့တို့သူတော်စင်များအလုပ်လုပ်ရင်ထိုက်တဲ့နဲ့အောင်မြင်မှုမရနိုင်ဘူးလားရနိုင်တယ်ဘာမှမလုပ်ရင်တော့ဘာမှမဖြစ်ဘူးတစ်ခုခုကိုသောက်ချပြီးတော့လုပ်မယ်ဆိုရင်တော့တို့သူတော်စင်များအဲ့ဒီချိန်မှာအောင်မြင်မှုဒါထိုက်တဲ့နဲ့အနေထားကိုတော့ရောက်သွားမှာမသေးကြဘူးလားသေးကြတယ်အသက်ကလည်းဘယ်လောက်ရသွား50ရသွားပြီဆိုတော့50ဆိုတဲ့အင်အားကြတော့တို့သူတော်စင်များတော်တော်ရသွားပြီဟိုဘက်ကြတော့တက်ရွယ်မဟုတ်တော့ဟိုဘက်ကြတော့ဘာဖြစ်တော့ကြရွယ်ဖြစ်သွားပြီတဲ့ကဲနောက်ထပ်သွားလိုက်လို့ရှိရင်တော့51ကနေ60တဲ့ပြောကြည့်ပါ 51ကနေပြီးတော့60တဲ့အဲ့ဒီအရွယ်ကြတော့ဟာနိဒတကအရွယ်တဲ့ဗါတယ်လေဟာနိဒတကအရွယ်မြန်မာလိုပြောလို့ရှင်တော့သုတ်ယုတ်တဲ့အရွယ်တဲ့ဗါလုတ်တဲ့အရွယ်သုတ်ယုတ်တဲ့အရွယ်ဗါရီသုတ်ယုတ်ကုန်တာလေပြီးတော့ကိုခံအားတွေစပြီးတော့သုတ်ယုတ်လာတယ်တဲ့ကြာခင်းလာတယ်တို့သူတော်စင်များအဲ့ဒီအရွယ်ကနေစပြီးတော့ရှေ့ကိုကြတော့တဖြည်းဖြည်းနဲ့အရွယ်ကတက်ရွယ်လားကြရွယ်လားတဖြည်းဖြည်းနဲ့ကြာလေကြာလေကြာလေကြာလေပဲအဲ့ဒီအချိန်ကနေစပြီးတော့ဟာထိုးကြတော့မှတဲ့အဲအဲ့ဒါ51ကနေ60ဒါပေမဲ့ဦးဇင်းတို့လူမျိုးအလုတ်လုတ်ကြတာတော့အသက်60အထိကတော့အလုတ်လုတ်ကြတာဖြစ်တဲ့အတွက်ကြောင့်ပင်စင်ကိုတောင်ဘလောက်နဲ့သတ်မှတ်ထားလဲ60နဲ့သတ်မှတ်ထားတာမရှိဘူးလားရှိအဲ့လိုဆိုတော့ဟဲ့ကိုယ့်ရဲ့အသက်ဒုသူတော်စင်များ38ကနေပြီးတော့60အထိဆိုနှစ်ပေါင်းဘယ်လောက်လဲနှစ်ပေါင်း30နော်သာသနာဝန်နှံဖြစ်ရင်လေသာသနာတော်ကြီးအတွက်နှစ်ပေါင်း30ပေါ့လူသားဖြစ်ရင်လေလူသားအတွက်တနည်းအားဖြင့်ပြောရင်တော့ကိုတီထောင်ထားတဲ့ကိုမိသားစုအတွက်နှစ်ပေါင်းဘယ်လောက်လဲ30အေးဒီလောကကြီးဆိုရင်လေလောကကြီးအတွက်နှစ်ပေါင်း30ဒုသူတော်စင်များတဦးတဦးမှာနှစ်ပေါင်း30နှစ်ပေါင်း30လက်ကြောတင်းတင်းသာအလုတ်လုတ်ခဲ့မယ်ဆိုရင်အဲ့ဒီမိသားစုရောနိုင်ငံရောလူမျိုးရောတဖြည်းဖြည်းနဲ့မြင့်တက်သွားမှာမသေးကြဘူးလားသေးကြတယ်အဲ့ဒါကြောင့်မို့တူတူမှာနှစ်ပေါင်းဘလောက်လောက်အလုတ်လုတ်တဲ့လဲ30လောက်တူတူတန်တန်အလုတ်လုတ်တဲ့နဲ့အခုဒီမှာအသက်ကဘလောက်ရသွား60ဆိုတော့ဒီ60ရောက်သွားရင်တော့တော်တော့ကိုအကဲခတ်တင်သွားပြီပေါ့ငါဘာတွေလုတ်ထားသလဲငါဘဝရှည်ရည်အတွက်ဘာတွေစုဆောင်းထားတာရှိသလဲအသက်ကြီးလို့ငါအလုံးမလုံးနိုင်လို့ချင်းဘယ်ပေါ်မှာမိတယ်ပြီးတော့မိခိုးပြီးတော့ငါသွားဖို့ရာအတွက်ပြင်ဆင်ထားတာလဲလို့ကိုဘဝကိုဒုသူတော်စင်များအကုန်ပြန်ကြည့်ဖို့လိုသလားမလိုဘူးလားလိုတယ်ဘာလို့လဲပြောရင်ရှေ့မှာကျတော့ကိုဘဝနဲ့ကိုသာယုံရမယ်ဆိုရင်ကြရွယ်ဖြစ်သွားတဲ့အတွက်ကြောင့်စိတ်တိုင်းကအလုံးလုံးလို့လွယ်သေးလားမလွယ်တော့เออไอ้อะจังหมู่กุกกุเปลี่ยนต้องตัดผู้รู้เลยป้อตะเก๋ผิดแต่น่ะก็တော့อัตแท60หลอกก็นี่ชื่อกูจ้ะတော့บาตายีลีเนี่ยนุยๆถุยๆเนี่ยณีถ่ายไปတော့ตาตะมี้ฤาก็ลงงานนี่เนี่ยกูก็บาตายีลีเนี่ยนุยๆถุยๆณีไปတော့ตันตระด้วยตะนี้อาภิญပြောยินนอกบวชด้วยอะกองทรงยึกขาทุบออกมาอยวยยောက်ตัวไปอัตแท็กก็บลาวเลย60เก๋นอกถัดตั้วไล่ยิน61ก็นี่90ပြောကြည့်ပါအဲ့ဒီအရွယ်ကျတော့ပပ္ပါရဒတ္တကအရွယ်တဲ့ပါတယ်လေပပ္ပါရဒတ္တကအရွယ်ပပ္ပါရဒတ္တကဆိုမြန်မာလိုပြောရင်ဂျိုင်းနေဘွက်တွေထင်လာတဲ့အရွယ်တဲ့ပြောကြည့်ပါဂျိုင်းနေဘွက်တွေထင်လာတဲ့အရွယ်ဒီလူကြည့်လိုက်ရင်ဟိုကချိုင်းဒီကချိုင်းပေါ့ဥပမာနှထင်းလေးတို့မေးရိုးလေးတို့အကုန်စုပြီးတော့ကြာလာတာမျိုးတို့ဒါမျိုးတွေမရှိဘူးလားရှိခန္ဓာကိုယ်မှာဈိုင်းနေွက်တွေထင်လာတဲ့အရွယ်တဲ့။ဟဲ့အဲ့ဒါအသက်ကလည်းဘလောက်ရသွားလဲ။80ဆိုတဲ့အားကမနေဘူးပေါ့။အဲ့ဒီ80မှာကိုယ့်ဘဝအတွက်တကယ်ရိခါထုတ်မယ်ဆိုရင်တော့အဲ့ဒီအရွယ်ဟာအကောင်းဆုံးတရားလုပ်တဲ့အရွယ်တဲ့။ဟဲ့အရွယ်ရဲ့အနေထားရောဘဝအတွေ့အကြုံအနေထားတွေရောကိုပြည့်စုံခဲ့တဲ့အတွက်ကြောင့်ကိုသားသမီးတွေကလည်းသူ့လမ်းကြောင်းနဲ့သူရောက်နေကြပြီးတော့ကိုယ့်ဘဝအတွက်10နှစ်လောက်ကြာကြာနာနာလုံလုံဖြစ်ရင်အဲ့ဒီပုဂ္ဂိုလ်ဟာအတိုင်းတာတစ်ခုထိဘာသာရေးမှာအမခံချက်လေးမရနိုင်ဘူးလားရနိုင်တယ်အေးရနိုင်တယ်အဲ့ဒါကြောင့်မို့တက်နေတယ်မရနွန်60ကျော်ကနေဟိုဘက်ကျတော့ကို့အတွက်ရိခါထုတ်ဖို့မလိုဘူးလားလိုတယ်အဲ့ဒါအသက်ကဘယ်လောက်လဲ90ကဲနောက်တစ်ခုက81ကနေ70တဲ့ပြောကြည့်ပါ81ကနေ70အဲ့ဒီ81ကနေ80အရွယ်ကြတော့ဝင်ကဒတ္တကအရွယ်တဲ့ပါတယ်လေဝင်ကဒတ္တကအရွယ်မြန်မာလိုပြောရင်တော့ကုန်းကွာတဲ့အရွယ်တဲ့ပါတယ်လေကုန်းကွာတဲ့အရွယ်ခါးတွေဂုတ်တွေကန်ပြီးကုန်းပြီးတဖြည်းဖြည်းနဲ့ကြာလာနော်အဲ့ဒါမျိုးဖြစ်တဲ့အရွယ်တဲ့အဲ့ဒီအရွယ်မှာလည်းပဲတဲ့နိုင်နဲ့မြတ်ကိုဘဝရိခာပူပြီးတော့ဒုသူတော်စင်တို့လုတ်ဖို့လိုသလားမလိုဘူးလားအဲဖရာဂုံတော်ပွားရာမျိုးတရားဂုံတော်ပွားရာမျိုးတန်ခါဂုံတော်ပွားရာမျိုးထွက်လေဝင်လေရှုမှတ်တာမျိုးထူအားဖြင့်တော့တမထရင်မဟုတ်ဖဲနဲ့ဝိပဿနာအဆင့်ကြီးရောက် တက်နိုင်တဲ့မြတ်လောက်တာမျိုးညင်စင်အဆင့်ဆင့်တက်နိုင်အောင်ကြိုးစားတာမျိုးလုပ်ဖို့လိုသလားမလိုဘူးလားလိုတယ်အဲအသက်ကဘယ်လောက်ရသွားလဲ80အဲ့ဒီ80ဒီနေရမလားမနေရဘူးလားဆိုတာကျတော့မသိကြတော့ဘူးဟုတ်တယ်မို့လားသိကြရဲ့လားမသိကြတော့ဘူးအဲ့ဒီအရွယ်ဟိုဘက်ကျတော့အဲတကယ်လို့များနေရအောင်မယ်ဆိုရင်တော့81ကနေ90တဲ့ပြောကြည့်ပါ81ကနေ90အဲ့ဒီအရွယ်ကျတော့မောမူဟဓတကအရွယ်တဲ့ဗါတယ်လေမောမူဟဓတကအရွယ်မြန်မာလိုပြောရင်မိတတ်တဲ့အရွယ်ပါရွယ်မိတတ်တဲ့အရွယ်အေး81ကနေ90အဲ့ဒီအရွယ်ကြတော့တော်တော်မိကုန်ပြီတဲ့ဟိုမိဒီမိနဲ့တော်တော်ကုန်မိအဲ့လို့ဆိုတော့အသက်ရွယ်တွေကြီးသွားလို့အဲ့ဒါမျိုးမိရာတွေကိုကာကွယ်ခြင်းရင်တဲ့ဘာနဲ့ကာကွယ်ရမှာဆိုရင်တတိအားကောင်းအောင်ထွက်လေဝင်လေကြာကြာနာနာရှုမှတ်ရမယ်တဲ့ဘာရှုမှတ်ရထွက်လေဝင်လေကြာကြာနာနာရှုမှတ်ရတရားလုပ်ငန်းလေးတွေလုပ်ပြီးတော့ထွက်လေဝင်လေကြတော့တတိအားကောင်းအောင်အမြဲတမ်းလေ့ကျင့်တာနော် practice လုပ်နေတဲ့သဘောပဲလေဝင်ရင်ဝင်တယ်လို့မှတ်တယ်လေထွက်ရင်ထွက်တယ်လို့မှတ်တယ်အာယုံပြန့်ရင်လည်းပြန့်တယ်လို့လိုက်မှတ်တယ်ကြောက်သွားရင်မူရင်းတိုင်းပြန်မှတ်တယ်အဲ့လိုမျိုးဖြစ်ပြီးတော့စိတ်ကိုဘေးဟိုရောက်တရောက်မဟုတ်နဲ့ဘောင်ခတ်ပေးလိုက်ပြီးတော့ဒီကြားထဲမှာပဲလေ့ကျင့်နေတာဟုတ်တယ်မို့လားအဲ့လိုမျိုးလေးတွေလုပ်ပေးသွားပြန်တတိအားကောင်းလာရင်မိအားတွေတဖြည်းဖြည်းနဲ့ညော့နော်အဲ့ဒါကြောင့်မို့တက်နေတယ်များဂျွတင်ပြင်ဆင်ပြီးတရားလေးတွေလှုပ်ထားဖို့မလိုဘူးလားလို့လေအဲအဲ့ဒါအသက်ကလည်းဘလောက်ရသွား90ဆိုတော့တော်တော်ကိုရသွားကဲနောက်တစ်ခုကကြတော့91ကနေတရားတဲ့ပါတယ်လေ91ကနေတရား91ကနေပြီးတရားအရွယ်ကြတော့တယနာဓတကအရွယ်တဲ့ဘာအရွယ်တဲ့တယနာဓတကအရွယ်မြန်မာလိုပြောရင်အိယာတဲ့လဲတဲ့အရွယ်တဲ့ဗါတယ်လေအိယာတဲ့လဲတဲ့အရွယ်အေး90ကျော်သွားရင်တော့ဟိုဒီဒီလဲသိပ်လဲသွားလဲမသွားချင်လိုက်လဲမလိုက်ချင်တော့ဘူးကိုဘသာကိုလေးအဲ့ဒါမျိုးလေးနေပြီးတော့ပရီလေးနဲ့ဒါမျိုးနေရတဲ့အရွယ်ဖြစ်သွားတာဟုတ်တယ်မို့လားအဲအဲ့ဒါကြောင့်မို့တို့သူတော်စင်များတရားထိနေရဖို့ကြတော့လွယ်ရဲ့လားအေးတရားထိနေရဖို့ကြတော့မလွယ်ဘူးဒါပေမဲ့ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်တွေရှိတယ်ဥစဉ်ရဲ့ရမ်းမာကနော်ရမ်းမာကြီးက95နှစ်နော်95နှစ်တလောကမှာသူ့ရဲ့မွေးနေ့ပြီးသွားတယ်နော်အဲမွေးနေ့လာပြီးတော့လှုပ်တယ်သွားနိုင်လာနိုင်နားလည်းပဲကောင်းတတိတွေလည်းပဲကောင်းတော့မယ်နော်အဲမူရင်းကနော်ဥစဉ်ရမ်းမာကြီးကမူရင်းကခရစ်ယာန်ကနေမှဗုဒ္ဓဘာသာပြောင်းထားတာဆိုတော့တမိသားစုလုံးကငါကအင်္ဂလိပ်လိုပဲပြောကြဆိုကြတာဆိုတော့တော်တော်များများဒီချိန်ထိကိုအင်္ဂလိပ်လိုနော်အေးအေးဆေးဆေးပဲပြောနိုင်ဆိုနိုင်မယ်နော်ရှိသေးတယ်95နှစ်ရှိသွားပြီဘယ်လောက်ရှိသွား95နှစ်အဲအဲ့ဒါမျိုးအသက်ကြီးကြတာတွေလည်းရှိတယ်နောက်ဦးဇင်းတို့ကျောင်းထဲမှာသာကူရာကျောင်းဆောင်ဆိုပြီးတော့ကျောင်းတိုင်မှာကျောင်းဆောက်ထားတဲ့ကျောင်းတကာရှိအဲ့ဒီတက္ကမကြီးရဲ့မွေးနေ့ကပြီးခဲ့တဲ့နော်အဲ10ရက်လောက်ကမှပြီးသွားတာ98နှစ်ပြည့်တယ်နော်ဘယ်နှစ်နှစ်98နှစ်ဓမ္မကြီးကလည်းမျက်စီလည်းကောင်းနားလည်းကောင်းအကုန်ကောင်းသေးတယ်နော်98နှစ်ဆိုအဲ့လောက်ထိလည်းနေရဖို့လွယ်ရဲ့လားမလွယ်ဘူးဟင်အဲ့ဒါကြောင့်မို့တို့သူတော်စင်များဘဝကတော့အဲ့ဒီအတိုင်းတရားထိသတ်မှတ်ထားတယ်တဲ့ဘလောက်ထိသတ်မှတ်ထားတရားထိသတ်မှတ်ထားအဲ့ဒီတရားထဲမှာသူရောကိုရောမပါဘူးလားပါနေကြခုဦးဇင်းတို့လည်းပဲခုဘဝနဲ့ခုဦးဇင်းက90နှစ်ဘယ်နှစ်နှစ်လဲ52နှစ်ဆိုတော့အဲ52နှစ်နောက်ကြောင်းပြန်ကြည့်ပြီးတော့ဒါကိုလုပ်ခဲ့တဲ့လုပ်ငန်းအဲစာတင်လိုက်တွေပထမနေခဲ့တယ်ပြီးတော့သမုဝဲလေးတွေတော်တင်ပြီးတော့တက္ကသိုလ်မှာစာပြတယ်ပြီးတော့ဦးဇင်းတို့တရားဟောကြတယ်ကျောင်းတိုက်တီထောင်ထားတယ်ဦးဇင်းက3ကျောင်းတီထောင်ထားတော့တန်ခါ900လောက်ရှိနော်ကိုရင်လေးတွေကြည့်တဲ့မွေးထားတယ်နော်အဲအဲ့လိုမျိုးလေးလုပ်ထားဆိုကိုဘဝနဲ့ကိုဒါဦးဇင်းတို့တော့ကတက်လာတော့ကတပါးတဲ့တက်လာကြပြီးတော့ခုတတန်ခါ900လောက်ထိပြန်လဲပြုစုပြုထောင်ပေးထားတာရှိတယ်။အဲ့ဒါမျိုးလေးတွေကိုဘဝနဲ့ကိုပီတိနဲ့ဒုသူတော်စင်တို့ကိုဘဝနဲ့ကိုပျော်အောင်နေကြရတာမရှိဘူးလား။ရှိတယ်။အဲ့ဒါကြောင့်မို့ဘဝတစ်ခုကိုတည်ဆောက်ကြတဲ့အပိုင်းမှာအရွယ်အမျိုးမျိုးနဲ့ခုကျုံနေကြရတာမရှိဘူးလား။အဲ့ဒါကြောင့်ဒီအရွယ်ထဲမှာခုမွေးနေ့ရှင်ကြီးလိုက်လို့ရှင်လည်းပဲ34ဆိုရင်ဒါဗလတတကအရွယ်ထဲမှာရောက်နေကြတာဟုတ်တယ်မို့လား။ပဲလေဗလတတကအရွယ်ထဲမှာရောက်နေတာခဲကြံတဲ့ပုဂ္ဂိုလ်ကိုလည်းကြည့်ရင်ကိုယ်အရွယ်လေးတွေနဲ့ကိုမရှိဘူးလားရှိတယ် အဲ့လိုမျိုးရှိတဲ့ပုဂ္ဂိုလ်တွေဟာငါဘာလုပ်ပြီးပြီလဲအခုဘာတွေလုပ်နေတယ်လဲကျန်တဲ့အချိန်ကိုငါဘာတွေလုပ်မှလဲလို့တို့သူတော်စင်များအဲပုဂ္ဂိုလ်ကိုပြန်လဲစင်ရင်သုံးသပ်ပြီးတော့ဘိုးဘွားလေးကိုနေတတ်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့လိုဆိုတော့ဒီလိုနေကြတဲ့အပိုင်းမှာကိုမိသားစုလေးတွေနဲ့ကိုနေကြတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမိသားစုလေးတွေအဲသာသာရရာလှလှပပဖြစ်ဖို့ရတဲ့ဘဝလေးတွေကိုနေမယ်ဆိုရင်ဘယ်အသက်ရွယ်ပဲဖြစ်ဖြစ်ဒုသူရစင်မယာမေတ္တာဓာတ်လေးတွေနဲ့နေဖို့လိုတယ်တဲ့ဘာဓာတ်လေးတွေနဲ့အဲမေတ္တာဓာတ်လေးတွေနဲ့နေဖို့လိုတယ်မေတ္တာဆိုတာပါဠိစကားမြန်မာလိုပြောရင်ကောင်းကျိုးဖြစ်စေလိုတဲ့စိတ်တဲ့ဗါတယ်လေကောင်းကျိုးဖြစ်စေလိုတဲ့စိတ်ကြောကြည့်ပါဦးဗါစိတ်ကောင်းကျိုးဖြစ်စေလိုတဲ့စိတ်အဲ့ဒီစိတ်လေးကိုလူသားတိုင်းမွေးထားဖို့လိုသလားမလိုဘူးလားလို့တဲ့ကိုမိသားစုလေးတိဆောက်ထားရင်လင်းယောက်ျားကလည်းပဲမေတ္တာလေးနဲ့နေဖို့ဇနီးမယားကလည်းမေတ္တာလေးနဲ့နေဖို့နောက်သားသမီးကလည်းပဲမေတ္တာလေးတွေနဲ့နေဖို့လိုသလားမလိုဘူးလားလို့တဲ့အဲကိုနဲ့ဆက်ဆံရတဲ့ပုဂ္ဂိုလ်တွေကလည်းမေတ္တာလေးတွေနဲ့ကြည့်တယ်အကုန်နေကြမယ်ဆိုရင်လောကကြီးကငြင်းငြင်းချမ်းချမ်းသာသာရရာမဖြစ်နိုင်ဘူးလားဖြစ်နိုင်အဲ့ဒီမေတ္တာရဲ့စံကျင်ဘက်ကဒေါသတဲ့မေတ္တာရဲ့စံကျင်ဘက်ပါလေလေဒေါသအဲ့ဒီဒေါသကကြတော့ကြောက်စရာကောင်းသွားတယ်ဒေါသကကြတော့ကိုယ်ကိုလည်းဒုက္ခပေးတယ်သူ့ကိုလည်းဒုက္ခပေးတယ်ဒေါသကြီးလေလေအဲ့ဒီပုဂ္ဂိုလ်ကသူလည်းဒုက္ခရောက်ကျန်တဲ့လူလည်းဒုက္ခရောက်လေလေအဲ့ဒါကြောင့်မို့လောကမှာနေသာသာရရာမိသားစုလေးကိုဒုသူတော်စင်များတိဆောက်ခြင်းရင်ရယူရမယ်မေတ္တာတဲ့၅မျိုးရှိတယ်တဲ့ဘယ်နှမျိုးအာမျိုးရှိအဲ့ဒါဘာရီရယူရမလဲလို့ပြောရင်နံပါတ်၁ကမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့ပြောကြည့်ပါမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရကိုယ်ကသာသမီဖြစ်နေရင်ဘုသူ့မေတ္တာဓာတ်ယူရမယ်မိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့အဲ့လို့ဆိုမိဘရဲ့မေတ္တာဓာတ်ကိုရကျင်တဲ့သာသမီကမိဘရဲ့စကားနားထောင်မှုတတ်နိုင်သမျှမိဘကိုပြန်လဲပြီးတော့အကူအညီပေးဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒီလုပ်ငန်းလေးတွေကိုသာလုပ်ပေးနေတယ်ဆိုရင်မိဘကလည်းကြည်ကျင်းနဲ့နဲ့ဖြစ်ပြီးတော့ငါသားလေးကြီးပွားပါစေချမ်းသာပါစေငါသမီးလေးကြီးပွားပါစေချမ်းသာပါစေမေတ္တာပြန်ပြီးတော့ထားမှမသေးကြဘူးလားသေးကြတယ်အဲအဲ့ဒါကြောင့်မို့နံပါတ်၁ဘာကိုရအောင်ယူရမလဲမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမလဲတဲ့အဲ့ဒီမိဘရဲ့မေတ္တာဓာတ်ကိုရတဲ့သာသမီဟာလည်းပဲလောကမှာနေလို့ချင်းကြီးပွားမှုတိုးတက်မှုအောင်မြင်မှုတွေရပါတယ်တဲ့အဲ့ဒါကြောင့်တက်နေသမျှမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူဖို့မလိုဘူးလားလိုတယ်။နောက်နံပါတ်၂ကကြတော့သာမယားနဲ့အလုသမားတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်ပြောကြည့်ပါ။သာမယားနဲ့အလုသမားတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်။အဲကို့မှာအိမ်တော်ရှိတယ်ဆိုလို့ရှိရင်ကို့ရဲ့လင်ယောက်ျားကို့ရဲ့ဇနီးမယားကိုမွေးထားတဲ့သာသမီဒါမျိုးတွေမရှိဘူးလားရှိတယ်အဲ့ဒီပုံကိုယ်တွေရဲ့ဘာကိုရအောင်ယူရမလဲမေတ္တာဓာတ်ကိုရအောင်ယူရမလဲတဲ့ဟာအိမ်အောင်ကြနေတာပဲဘာမှအထူးပြမလိုပါဘူးဒီလိုမဟုတ်ဘဲနဲ့တဦးနဲ့တူမေတ္တာလေးထားပြီးတော့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးကူညီပေးဆောင်ရွက်ပေးနားလည်ပေးသိခံပေးခွင့်လွှတ်ပေးအဲ့ဒီပုံစံမျိုးလေးနဲ့နေရင်ဒုသူတော်စင်များအချင်းချင်းရဲ့မေတ္တာမရနိုင်ဘူးလားရနိုင်တယ်လင်ယောက်ျားကလည်းဇနီးမယားရဲ့မေတ္တာကိုရလိမ့်မယ်ဇနီးမယားကလည်းလင်ယောက်ျားရဲ့မေတ္တာကိုရလိမ့်မယ်သာသမီးကလည်းပဲမိဘရဲ့မေတ္တာကိုရလိမ့်မယ်မရနိုင်ဘူးလားရနိုင်တယ်အဲဒီတိုင်းနဲ့ဒုသူတော်စင်များမိဘကလည်းသာသမီးကကိုယ်ပေါ်ပြန်ဖြစ်တဲ့မေတ္တာကိုမရနိုင်ဘူးလားရနိုင်တယ်နောက်လုပ်ငန်းလေးတွေကကြည်ကြည်ပြန့်ပြန့်လုပ်ရတဲ့ဆိုရင်အလုသမားဆိုတာရှိလာတဲ့အတွက်ကြောင့်အဲ့ဒီအလုသမားတွေစီကမေတ္တာဓာတ်ကိုလည်းရအောင်ယူဖို့မလိုဘူးလားလိုတယ်အဲ့လိုဆိုတော့အလုသမားရဲ့မေတ္တာဓာတ်ကိုအလုရှင်ကဘယ်လိုရအောင်ယူရလဲလို့ပြောရင်အလုသမားရဲ့ဘဝကိုကြည့်ပေးဖို့လိုတာပေါ့သူတို့ဘဝလေးတွေကိုပေးတဲ့လာကနဲ့အဆင်ပြေရဲ့လားသူတို့အနေထားဘယ်လိုရှိကြလဲသူတို့ရဲ့မိသားစုလုံလောက်ရဲ့လားကျမရဲ့အနေထားဘယ်လိုရှိလဲသာသမီတွေရဲ့ပညာရေးဘယ်လိုရှိလဲအဲ့ဒါမျိုးလေးတွေကြည့်ရှုပေးပြီးတော့ထူးထူးခြားခြားပွဲလေးတွေသိရင်လေလက်ရည်တပြင်းကြီးခေါ်ပြီးတော့ရင်းရင်းနီနီကြွေးတာမွေးတာလေးတွေလုပ်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒီအတိုင်းလေးပြုလို့ဆောင်ရွက်ပေးမယ်ဆိုရင်အဲ့ဒီပုံကိုယ်တွေဟာအလုရှင်ဟာဘုသူ့ရဲ့မေတ္တာဓာတ်ရနိုင်လေအလုသမားရဲ့မေတ္တာဓာတ်ကိုရအဲ့ဒါလည်းပဲအလုသမားကလည်းကိုယ့်အိမ်မှာ ဝိုင်းပြီးတော့လှုပ်ပေးနေတာဖြစ်တဲ့အတွက်ကြောင့်မို့သူကလည်းပဲတနည်းအားဖြင့်ပြောရင်ကိုယ့်မိသားစုဝင်လို့ဖြစ်နေတာလို့ကောင်းထဲမှာထားဖို့လိုသလားမလိုဘူးလားလို့တယ်အဲ့ဒါကြောင့်မို့ဘဝငြင်းငြင်းချမ်းချမ်းသာသာရရာလှက်လှက်ပါပါမိသားစုဘဝကိုတည်ဆောက်ခြင်းနဲ့ဆိုရင်တဲ့မိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်သားမယားနဲ့အလုသမားတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်ဘယ်နှမျိုးရကဲနောက်တစ်မျိုးကတော့အိမ်နီးနာခြင်းဆိုင်နီးနာခြင်းပုဂ္ဂိုလ်တွေရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့ပြောကြည့်ပါအောင်အိမ်နီးနာခြင်းဆိုင်နီးနာခြင်းဖြစ်တဲ့ပုဂ္ဂိုလ်တွေရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့တို့သူတော်စင်တို့ဘယ်ရက်ကွက်မှာနေနေအိမ်နီးနာခြင်းမရှိဘူးလားရှိတယ်တဲ့အဲ့ဒီအိမ်နီးနာခြင်းဖြစ်ကြတဲ့ပုဂ္ဂိုလ်နဲ့မပြောနိုင်မခေါ်နိုင်ယံဖြစ်ပြီးနေတာနဲ့တယောက်နဲ့တယောက်ပြပြလဲလဲနဲ့တို့သူတော်စင်များနွေ့နွေ့ထွေးထွေးနေတာပိုမကောင်းဘူးလားကောင်းတယ်သူမိသားစုကိုလည်းကိုမိသားစုလို့သဘောထားပြီးတက်နိုင်နှမြစောင်းချောက်တာကြည့်ပေးတာအဲချမ်းသာတူဆင်းရဲတူလက်တွဲပေးတာလုပ်လို့မရဘူးလားရတို့သူတော်စင်များအဲ့ဒါမျိုးလေးနဲ့ကိုနဲ့နီးနေတဲ့ပုဂ္ဂိုလ်ရဲ့မေတ္တာဓာတ်ကိုလည်းရအောင်ယူဖို့လိုသလားမလိုဘူးလားလို့တယ်ဆိုင်လေးဖွင့်ထားရင်လေတဆိုင်နဲ့တဆိုင်အပြိုင်ဆိုင်လှုပ်ချင်းတဲ့တို့သူတော်စင်များအတူတူလက်တွဲပြီးတော့တက်နေတဲ့မြတ်မေတ္တာလေးတွေပေါင်းကူပြီးတိဆောက်လို့မရဘူးလားရအဲ့ဒါကြောင့်မို့အိနီနာခြင်းဆိုင်နီနာခြင်းရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့ပြောကြည့်ပါအိနီနာခြင်းဆိုင်နီနာခြင်းရဲ့မေတ္တာဓာတ်ကိုရအောင်ယူရပေါင်းရင်ဘယ်နှမျိုးရ၃မျိုးရမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်သားမယားနဲ့အလုသမားရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်အိနီနာခြင်းဆိုင်နီနာခြင်းတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်စုပေါင်းဗနဲ့မျိုး၃မျိုးခင်းနောက်တစ်ခုကတမ္မာဒီဝနှကောင်းနှမြတ်တို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့ပြောကြည့်ပါတမ္မာဒီဝနှကောင်းနှမြတ်တို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်ဒီနေရာမှာနှကောင်းနှမြတ်ဆိုတာသဗ္ဗေကဖွင့်တာကတော့မိယိုးဖလာပေါ့တို့သူတော်စင်များကိုယ့်ရဲ့မျိုးနွယ်ကနေပြီးတော့အဲကိုယ်ခွေခဲ့ကြတဲ့နတ်တွေရှိတယ်တဲ့ဒီနေရာမှာနတ်တွေနဲ့ပတ်သက်ပြီးတော့သိတင်တာလေးရှိတာပေါ့နော်ဦးဇင်းတို့နိုင်ငံကတော့အလွန်ကျွံလောက်တာတွေရှိတယ်ချို့ကကြတော့တို့သူတော်စင်များနတ်တွေနဲ့ပတ်သက်ပြီးတော့ကိုယ်ခွေပြီဆိုတော့လေအလွန်ကျွံဖြစ်ပြီးတော့ကိုယ်တောင်စားစရာမရှိဘူးနတ်ကိုတော့ဘာညှို့လို့မဖြစ်ဘူးဘာမလုပ်လို့မဖြစ်ဘူးအလွန်ကျွံဖြစ်ကုန်တာဒါမျိုးတွေလည်းမရှိဘူးလားအဲအဲ့ဒါမျိုးတွေဖြစ်တယ်တချို့ကြတော့လေနတ်ပေါ်မှာပဲအကုန်ပုံချကြည့်ွားဖို့ဆိုရင်လည်းနတ်ပဲကလေးကျမကြီးကောင်းဖို့ဆိုရင်လည်းနတ်ပဲတခုခုဆိုရင်လည်းနတ်ပဲအကုန်နတ်ကြီးတဲ့ပုံချတာမရှိဘူးလားအဲ့ဒါမျိုးလုပ်နေမှန်သေးလားမမှန်တော့ဘူးအဲ့ဒါကြတော့အလွန်ကျွံနေပါတော့ဟုတ်တယ်မို့လားနောက်တရားသူတရားမြတ်ရဖို့လည်းနတ်ဆိုရင်တော့ဒါတော်တော်ကိုလွဲသွားပြီဟုတ်တယ်မို့လားအဲ့ဒါမျိုးမဟုတ်ဖက်နဲ့တို့သူတော်စင်များသူလည်းသူ့ဘုံနဲ့သူ့ဌာနနဲ့သူရှိတာဆိုတော့ကုသိုလ်လေးတွေလုပ်မယ်အမြတ်တမ်းလေးတွေပေးဝေမယ်လုပ်လို့မရဘူးလားရအဲ့လိုမျိုးလေးပြုလို့ဆောင်ရွက်ပြီးတော့နေရင်ကိုအဲ့ဒီနတ်တွေကသဘောတွေကြနေမှာလူတိုင်းဟာလူပဲဖြစ်ဖြစ်တိရိစ္ဆာန်ပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဘာလိုနေတာလဲမေတ္တာဓာတ်တွေလိုနေတဲ့ပုဂ္ဂိုလ်ကြီးတယ်ဟုတ်တယ်မို့လားအဲ့ဒါကြောင့်မို့သူ့ကိုကိုကမယုံလို့ထိုင်ပြီးတော့သဲနေမယ်အစားပေါ့အဲ့လောက်ကြီးတွေလည်းပြင်းထန်တာမဟုတ်ဘဲနဲ့ရှိနေတယ်ဆိုလို့ရှိရင်လည်းသူ့ကိုကုသိုလ်ကောင်းမှုလုပ်ပြီးတိုင်းလုပ်ပြီးတိုင်းဘာလုပ်ရမလဲအမြတ်တမ်းပေးဝေရအဲ့ဒီပုံစံမျိုးလေးနဲ့ဘဝကိုချက်လန်းဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါမျိုးလုပ်ရင်အဲ့ဒီပုံကိုယ်တွေကလည်းပြန်ပြီးတော့တို့သူတော်စင်တို့ကိုမေတ္တာတွေနဲ့ပြန်ပြီးတော့အဲအာပေးကူညီတောက်လျှောက်မှုတွေလုပ်ပါလိမ့်မယ်တဲ့အဲ့ဒါကြောင့်မို့တမ္မာဒေဝနှကောင်းနှမြတ်တို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်ပြောကြည့်ပါတမ္မာဒေဝနှကောင်းနှမြတ်တို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်ဘယ်နှမျိုးရကဲနောက်ဆုံးကတော့ယဟန်တန်ဃာတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့ပြောကြည့်ပါယန္တန်ဃာတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တို့သူတော်စင်များခုယန္တန်ဃာတွေနဲ့အတိမိတ်ဆွေဖြစ်ကြတာတွေမရှိဘူးလားအဲအဲ့ဒါမျိုးယန္တန်ဃာတွေနဲ့အတိမိတ်ဆွေဖြစ်ကြတော့ယန္တန်ဃာတွေနဲ့ပတ်သက်ပြီးကိုတက်နိုင်တာလေးတွေလှူလို့တန်းလို့လည်းရတယ်ကိုမသိတဲ့ဘာသာရေးလေးတွေရှိရင်လည်းအဲ့ဒီယန္တန်ဃာတွေဒီမှာသွားပြီးတော့မေးလို့ဆွေးနွေးလို့တိုင်မင်းလို့လုပ်လို့မရဘူးလားရဘာသာရေးလေးတစ်ခုခုလုပ်တော့မယ်ဆိုရင်လည်းမလွဲရလေအောင်အဲ့ဒီယန္တန်ဃာတွေနဲ့သွားပြီးတော့ဆွေးနွေးပြီးမှလုပ်တဲ့မလုပ်တဲ့ကိုသုံးဖြတ်ပြီးမှဘာသာရေးလေးတွေလုပ်ရင်ပို့ပြီးတော့မကောင်းဘူးလားကောင်းတယ် အဲ့ဒါမျိုးဒုသူရောစင်များပြုလို့ဆောင်ရွက်ပေးရင်ယန္တန်ငါတွေကလည်းပဲဒုသူရောစင်တို့ကိုမေတ္တာထားမှသိကြပါတယ်ဟုတ်တယ်မို့လားအဲအဲ့ဒါကြောင့်မို့ယန္တန်ငါတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့အဲ့ဒါပေါင်းရင်ဘယ်နှမျိုး5မျိုးပြောကြည့်ပါအောင်ပါတယ်လေမိဘရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်သာမယနဲ့အလုသမားတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်အိနိနာခြင်းဆိုင်နိနာခြင်းတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်။ဓမ္မဒေဝနှကောင်းနှမျက်တို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်။ယန္တန်ငါတို့ရဲ့မေတ္တာဓာတ်ကိုရအောင်ယူရမယ်တဲ့။ပေါင်းရင်5မျိုး။အဲ့ဒီ5မျိုးကိုရယူထားတဲ့မိသားစုလေးဟာသာသာယာယာနဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့ဘဝမှာတိုးတက်မှုကြီးပွားမှုအောင်မြင်မှုတွေမရနိုင်ဘူးလား။ရနိုင်တယ်တဲ့။အဲ့ဒါကြောင့်မို့မိသားစုလေးတစုကြီးပွားဖို့တိုးတက်ဖို့ဆိုတာတမိသားစုလုံးမှာတာဝန်ရှိသလားမရှိဘူးလားရှိတယ်မိဘတွေမှာလည်းတာဝန်ရှိတယ်သားသမီးတွေမှာလည်းတာဝန်ရှိတယ်တို့သူတော်စင်များသားသမီးဖြစ်တဲ့ပုဂ္ဂိုလ်ကမိဘကြီးတဲ့အကုန်ပုံထားပြီးတော့နော်အကုန်လုံးမိဘကြီးတဲ့အကုန်အားကိုးပြီးတော့ကိုကဘာမှမလုပ်ဘူးဆိုရင်ကိုယ့်ဘက်ကချွေရင်းတယ်လို့ဖြစ်နေမှာမသေးကြဘူးလားသေးကြတယ်အဲ့ဒါကြောင့်မို့ကိုလည်းကိုစွန့်နိုင်တဲ့နေရာလေးနဲ့ကိုမိဘနဲ့နွေနွေထွေထွေနဲ့သွမ်းနဲ့နဲ့များလေးအကူညီပေးလို့အချင်းချင်းမေတ္တာလေးတွေနဲ့တောက်လျှောက်ကြဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါဆိုရင်ဒုသူတော်စင်တို့မိသားစုဟာကြီးပွားတိုးတက်အောင်မြင်လာပါလိမ့်မယ်တဲ့အဲ့ဒါမျိုးကြီးပွားလာရင်လည်းပဲဒုသူတော်စင်တို့အဲ့ဒီရလာတဲ့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့စနစ်တကျအသုံးချတတ်တဲ့ပုံပုံတွေဖြစ်ဖို့လိုသလားမလိုဘူးလားလိုတယ်အေးဒီနေရာလေးမှာရလာတဲ့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ဗုဒ္ဓရဲ့စာပေမှာမသုံးရမယ့်နေရာနဲ့သုံးရမယ့်နေရာတွေခွဲပြီးတော့ဟောထားတာရှိတယ်။ပစ္စည်းဥစ္စာလေးတွေရလာရင်မသုံးရမယ့်နေရာ၃မျိုးရှိတယ်တဲ့။ဘယ်နှမျိုး၃မျိုးရှိ။ဘယ်နေရာတွေမှာမသုံးရဘူးလဲပြောရင်နံပါတ်၁ကအဋ္ဌိဒုဒ္ဒါကာမဂုဏ်လိုက်စားတဲ့နေရာမှာမသုံးရဘူးတဲ့။ပြောကြည့်ပါကာမဂုဏ်လိုက်စားတဲ့နေရာမှာမသုံးရကိုဆရာထားတဲ့ပစ္စည်းကိုပွေတဲ့ရှုပ်တဲ့ဘက်ကိုမသုံးရဘူးလို့ဆိုလိုချင်တာအဲ့လိုမျိုးပွေတဲ့ရှုပ်တဲ့ဘက်ကိုအသုံးပြုလာရင်ငွေကြီးလဲကုန်တယ်ဘဝလဲနာတယ်ဆရာထားတဲ့ပစ္စည်းလည်းပဲအဖက်မတင်တော့ဘူးရရသာသာဝါဝါမျိုးမျိုးအကုန်ကုန်တာတွေမရှိဘူးလားမလောက်နိုင်အောင်ကိုဖြစ်တတ်တယ်တဲ့အဲ့ဒါကြောင့်မို့ကာမဂုဏ်နဲ့ပသက်တဲ့ဘက်ကိုဒုသူရောစင်များကိုရှာထားတဲ့ပစ္စည်းပွေဖို့ရှုပ်ဖို့အတွက်မသုံးပါဘူးတဲ့။နောက်နံပါတ်2ကကြတော့သူရာဒုဒ္ဒါတဲ့။အယက်သေးစာမူရစေဝါသုံးဆွဲတာတဲ့။ဘာလဲလဲ။အယက်သေးစာမူရစေဝါသုံးဆွဲတာ။ရှာထားတဲ့ပစ္စည်းနဲ့တောက်ဖို့စားဖို့အတွက်မူရစေသုံးဖို့အတွက်အဲ့ဒီနေရာတွေအတွက်မသုံးပါနဲ့တဲ့။အဲ့ဒီအတွက်သုံးလိုက်ရင်အဲ့ဒီပုဂ္ဂိုလ်ကရှာထားတဲ့ပစ္စည်းအလကားဖြစ်ပြီးတော့ပစ္စည်းလဲကုန်ကိုဘဝလဲကုန်တယ်ဒါမျိုးတွေမရှိဘူးလားနှစ်ဖက်လုံးနင့်နာတာတွေမတွေ့ရဘူးလားတွေ့ရအဲ့ဒီအတွက်မသုံးပါဘူးတဲ့ဘယ်နှမျိုးရသွားနှစ်မျိုးရကာမဂုဏ်ပွေဖို့ရှုပ်ဖို့အတွက်မသုံးရဘူးအယက်သေးစာမူရသေးဝါသုံးဆွဲဖို့ရအတွက်မသုံးရဘူးနောက်နံပါတ်3ကအခဒုဒ္ဒါတဲ့လောင်းကစားလှုပ်တဲ့နေရာမှာမသုံးပါဘူးတဲ့ပြောကြည့်ပါလောင်းကစားလှုပ်တဲ့နေရာမှာမသုံးရအဲလောင်းကစားလုပ်တဲ့နေရာမှာချို့ကအလွန်ကျွန်နေသုံးပြကြတာတွေမရှိဘူးလားအဲ့ဒါမျိုးဖြစ်တဲ့အတွက်ကြောင့်ကိုယ်လည်းဘဝပျက်စီးတယ်ကိုယ့်ကိုမိနေတဲ့မိသားစုလည်းစိတ်ဆင်းရဲရတယ်အဲဟိုပျက်စီးပောင်ရဒီပျက်စီးပောင်ရတဖြည်းဖြည်းနဲ့ပျက်စီးကငွေကြီးကယူရင်းယူရင်းနဲ့အိမ်နေအကုန်ဆုံးရှုံးပြီးတော့အခြေတကျရှိတဲ့နေရာကနေလက်မဲ့ချေမဲ့ဖြစ်ကုန်တာဒါမျိုးတွေမရှိဘူးလားအဲအဲ့ဒါကြောင့်မို့လောင်းကစားနဲ့ကြီးပွားတယ်ဆိုတာမရှိပါဘူးအဲ့ဒါကြောင့်မို့အဲ့ဒီနေရာအတွက်မသုံးရအောင်မသုံးရမယ့်နေရာဘယ်နှမျိုး၃မျိုးကာမဂုဏ်ပွေတဲ့ရှုပ်တဲ့ဘက်အတွက်မသုံးရဘူးအယက်သေးစာမူရစေဝါသုံးဖို့ရအတွက်မသုံးရဘူးလောင်းကစားလုပ်ဖို့ရအတွက်မသုံးရဘူးတဲ့အဲဗုဒ္ဓရဲ့သဗ္ဗေမှာပြောပြထားတဲ့ပစ္စည်းသုံးဆွဲရမယ့်နေရာ၄မျိုးရှိတယ်တဲ့ဘယ်နှမျိုး၄မျိုးအဲ့ဒီ၄မျိုးမှာကိုရှာထားတဲ့ပစ္စည်းကိုသုံးပါအဲ့ဒါကြတော့ဘာတွေလဲပြောရင်နံပါတ်1မိသားစုအတွက်သုံးရမယ်တဲ့ပြောကြည့်ပါဦးကဲမိသားစုဝင်တွေကပုဂ္ဂိုလ်တဦးတယောက်ကျန်းမာရေးမကောင်းဘူးကိုရှာထားတဲ့ဟာနဲ့သုံးဖို့လိုသလားမလိုဘူးလားလိုတယ်နောက်ကိုမိသားစုနေဖို့ရအတွက်အဆောက်အဦလေးတွေထောက်တယ်မသုံးရဘူးလားသုံးရမယ် နောက်သီးဖို့ရအတွက်ယင်လေးတွေဝဲတယ်အဲ့ဒီအတွက်သုံးဖို့မလိုဘူးလားလိုတယ်အဲအဲ့ဒီမိသားစုကြီးပွားရကြီးပွားကြောင်းတက်တောင့်တက်တာနေနိုင်ထိုင်နိုင်ရေးပျော်ပျော်ရွှင်ရွှင်နဲ့နေနိုင်ထိုင်နိုင်ရေးအတွက်မိသားစုအတွက်သုံးဖို့မလိုဘူးလားလိုတယ်နောက်အဲ့ဒီမိသားစုတွေမှာဘာတွေပါစပေကတော့ပြထအောင်ဆိုတော့မိဘတွေပါပြထားတယ်ဘာတွေပါပြမိဘတွေပါပြကိုယ့်ရဲ့ကျေးဇူးရှင်မိဘတွေမရှိဘူးလားအဲ့ဒီမိဘတွေအတွက်လည်းပဲတက်နေသမျှလင်းရမရရဆိုရင်လည်းဟိုဘက်ဒီဘက်မိဘတွေစီသေးလို့ရှိရင်တက်နေသမျှတို့အတွက်လည်းသုံးဖို့မလိုဘူးလားလိုတယ်အဲအဲ့ဒီနေရာတွေအတွက်သုံးရမယ်အဲ့ဒါကြောင့်မို့နံပါတ်၁ကမိသားစုအတွက်သုံးရမယ်တဲ့ပြောကြည့်ပါဦးမိသားစုအတွက်သုံးရမယ်တဲ့နောက်နံပါတ်၂ကကြတော့အန္တရာယ်ကြုံလာရင်ကာဝယ်ဖို့ရာအတွက်သုံးရမယ်တဲ့ပြောကြည့်ပါဦးအန္တရာယ်ကြုံလာရင်ကာဝယ်ဖို့ရာအတွက်သုံးရမယ်။အဲအန္တရာယ်ကြုံလာတယ်ဆိုတာကတို့သူတော်စင်များဘဝနေကြထိုင်ကြတဲ့အပိုင်းမှာအန္တရာယ်ဒီအမျိုးမျိုးမရှိဘူးလား။အဲအန္တရာယ်တစ်ခုခုနဲ့နော်ကြုံလာပြီးသုံးလာပြီးဆိုလို့ရှိရင်လည်းပဲအဲ့ဒီအန္တရာယ်ကိုကာဝယ်ဖို့ရာအတွက်တို့သူတော်စင်တို့ရဲ့ပြဖွေထားတဲ့ပစ္စည်းဥစ္စာများကိုအသုံးချဖို့လိုသလားမလိုဘူးလား။လိုတယ်တဲ့။ကဲဘယ်နှမျိုးရ။နှမျိုးရပြောကြည့်ပါမိသားစုအတွက်သုံးရမယ်။အန္တရာယ်ကိုကာဝယ်ဖို့ရာအတွက်သုံးရမယ်တဲ့။ကဲနောက်နံပါတ်3ကတော့ပူဇော်ဖို့ရာအတွက်သုံးရမယ်တဲ့။ပြောကြည့်ပါ။ပူဇော်ဖို့ရာအတွက်သုံးရ။အဲပူဇော်ဖို့ရာအတွက်ဆိုတာပူဇော်တယ်ဆိုတာပီးတာ၊ကန်းတာ၊ကြွေးတာ၊မွေးတာကိုပြောတာ။အဲ့ဒီပူဇော်ဖို့ရာနေရာတွေကိုလည်းစပေကတိတိကျကျပြောထားတာရှိတယ်။ညာတိပလီတဲ့။ဆွေမျိုးရှိနေရင်ကိုယ်ဆွေမျိုးနဲ့ပတ်သက်လို့တက်နေသမျှပေးတာကြွေးတာလေးတွေလောက်ရမယ်အဲ့ဒါကိုဘာပလိတယ်လဲညာတိပလိနောက်နံပါတ်2ကအတ္တိတိပလိတဲ့အတ္တိတိပလိဆိုတာကြတော့ဧည့်သည်ကိုပြောတာဘာကိုပြောတာအေးကိုယ့်အိမ်မှာဧည့်သည်ရောက်လာလို့ရှင်လဲပဲအဲ့ဒီရှားထားတဲ့ပစ္စည်းတွေကပဲတို့သူတော်စင်များဧည့်ဝတ်ကြည့်အောင်အဲ့ခံဖို့မလိုဘူးလားလိုတယ်ကိုယ်အိမ်ကိုဧည့်သည်လာတယ်လို့ကိုယ်ကလည်းတခြားအိမ်ကိုဧည့်သည်ဖြစ်တဲကြခိုးကြတာလည်းမရှိဘူးလားရှိတယ်အဲဒါကြောင့်မို့အပြန်အမြန်အလန်လန်တာဝန်ကျေဖို့ရအတွက်အဲ့ဒါမျိုးနေရာအတွက်သုံးနာဖို့ကြတော့အတ္တိတိပလိပါတယ်လေအတ္တိတိပလိကဲနောက်တစ်ခုကကြတော့ပုပ္ပပေတပလိပါတယ်လေပုပ္ပပေတပလိပုပ္ပပေတပလိဆိုတာကြတော့ဘာပြောတာတုံးဆိုတော့ကိုယ်နဲ့ဆွေမျိုးတော်ဆက်တဲ့တဲကပုဂ္ဂိုလ်တဦးတယောက်သိဆုံးသွားရင်အဲ့ဒီပုဂ္ဂိုလ်ကိုရည်စူးပြီးတော့ကုသိုလ်ကောင်းမှုလို့အမြတမ်းပေးဝေတဲ့နေရာမှာလဲကိုရှာထားတဲ့ပစ္စည်းကိုသုံးရမယ်တဲ့အဲ့ဒါကိုပုပ္ပပေတပလိတဲ့ဗာပလိတဲ့ပုပ္ပပေတပလိအဲ့လိုဆိုတော့ဆွေမျိုးရဲ့ဧည့်သည်ရဲ့သိဆုံးသွားတဲ့ပုဂ္ဂိုလ်ရဲ့ဘယ်နှမျိုးသုံးမျိုးအဲ့ဒီနေရာတွေကိုပူဇော်တဲ့ကဲနောက်တစ်ခုကရာဇပလိတဲ့ဗာတယ်လေရာဇပလိရာဇပလိဆိုတာတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ပေးเสียရကမ်းเสียရရှိရင်လည်းပဲဒုသူတော်စင်များပေးတာကမ်းတာလုပ်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါမျိုးလုပ်တာကိုကြတော့ရာဇပလိတဲ့အဲ့ဒီထဲမှာဒေဝတာပလိကိုလည်းထည့်ထားတယ်နော်နတ်တွေကိုပူဇော်တာတဲ့ပါတယ်လေနတ်တွေကိုပူဇော်တာခုနပြောသလိုတက်နိုင်သမျှလေးနဲ့ဒုသူတော်စင်များကြွေးတာမွေးတာလေးတွေလုပ်လို့မရဘူးလားအေးအလွန်ကျွံဖြစ်ပြီးတော့ဒုသူတော်စင်များအရက်တွေနဲ့ပွဲတွေနဲ့အကြီးကျယ်လှုပ်တာမျိုးဗာမျိုးကြတော့လဲမြားလုံးအာကြီးသွားပြီးတော့နဗေးကမြင်ကဲ့ရဲ့စရာဖြစ်မယ်ပေါ့အဲ့ဒါကြောင့်စင်စင်စားစားစင်စင်ကျင်ကျင်မစ္စိမပฏิပရာဖြစ်ဖို့လိုသလားမလိုဘူးလားအဲအလေလန်းကကြောက်လန်းသူဖြစ်ဖို့လိုတယ်အဲ့ဒါကြောင့်မို့ပူဇော်ဖို့ရာအတွက်သုံးဆိုတာအဲ့ဒီနေရာတွေအတွက်ပြောတာတဲ့ဆွေမျိုးရဲ့ဧည့်သည်ရဲ့နောက်သိဆုံးသွားတဲ့ပုဂ္ဂိုလ်တွေရဲ့မင်းရဲ့နတ်ရဲ့တဲ့အဲ့ဓာရီအတွက်ဒုသူတော်စင်တို့ရှားထားတဲ့ပစ္စည်းကိုသုံးပါတဲ့ပေါင်းရင်၃မျိုးရသွားဘယ်နှမျိုးရ၃မျိုးရမိသားစုအတွက်သုံးရမယ်အန္တရာယ်ကြုံလာရင်ကာဝယ်ဖို့ရအတွက်သုံးရမယ်ပူဇော်ဖို့ရအတွက်သုံးရနောက်တစ်ခုကဘာသာရေးအတွက်သုံးရမယ်တဲ့ဗါတယ်လေဘာသာရေးအတွက်သုံးရအေးဘာသာရေးနဲ့ပတ်သက်ပြီးတော့ဒုသူတော်စင်များကိုအားပေးနိုင်ရင်အားပေးနိုင်သမျှအဲကြောင်းဆောက်ပြီးတော့လူရဏာမျိုးဖျားတည်ကြတာမျိုးဓမ္မယုံဆောက်ကြတာမျိုးဒါမျိုးတွေမရှိဘူးလားအေးအဲ့ဒီဘာသာရေးအတွက်တက်နိုင်သမျှဒုသူတော်စင်များအဲ့ဒါမျိုးပံ့ပိုးတာလေးတွေဒ ီလိုနေရာတွေအတွက်လဲအဲ့ဒါသုံးရမယ်တဲ့အဲ့ဒါမှန်မှန်ကန်ကန်သုံးတဲ့နေရာဘယ်နှမျိုး၄မျိုးမိသားစုအတွက်သုံးရမယ်နော်အန္တရာယ်ကာဝယ်ဖို့ရာအတွက်သုံးရမယ်ပူဇော်ဖို့ရာအတွက်သုံးရမယ်အဲဘာသာရေးအတွက်သုံးရမယ်အဲ့ဒါမျိုးလေးဒုသူတော်စင်များကိုရှာထားတဲ့ပစ္စည်းကိုမိသားစုလေးနဲ့ညီညီညွတ်ညွတ်နဲ့ကိုမိသားစုအတွက်ရောအန္တရာယ်အကာအွယ်ဖို့ရာအတွက်ရောပူဇော်ဖို့ရာအတွက်ရောဒီလိုဘာသာရေးအတွက်ရောညီညီညွတ်ညွတ်လေးနဲ့တို့သူတော်စင်တို့နေထက်ထိုင်တတ်မယ်ဆိုရင်အဲ့ဒီမိသားစုလေးဟာပျော်ဖို့မကောင်းလားကောင်းတယ်ကိုတို့လောက်ကြရင်လည်းအတူတူပဲသွားကြလာကြရင်လည်းအတူတူပဲရှာကြခွေကြရင်လည်းအတူတူပဲအဲ့ဒါမျိုးလေးလုပ်တဲ့ဂိုင်တတ်မယ်ဆိုရင်တို့သူတော်စင်တို့တာယာလှပ်ပါတဲ့မိသားစုဘဝလေးကိုမရနိုင်ဘူးလားရနိုင်တယ်အဲ့ဒါမျိုးလေးရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကအခုလဲကောင်းနောင်တန္တရာတိကောင်းမှသိကြပါတယ်တဲ့အဲ့ဒါကြောင့်မို့တို့သူတော်စင်တို့များလည်းပဲတာယာလှပ်ပါတဲ့မိသားစုဘဝကိုတည်ဆောက်နိုင်တဲ့သူတော်ကောင်းများဖြစ်ကြဖို့ဦးစင်ကတိုက်တွန်းပါတယ်အဲ့ဒါကြောင့်ကြွရောက်လာကြတဲ့အားလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်မိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့ခိုက်တန်တန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လေတွေ့နေကြုံနေသုံနေတဲ့ခိုက်တန်မှာကိုယ့်ရဲ့ဘဝကိုလည်းတစ်ဆင့်နဲ့တစ်ဆင့်မြင်အောင်ကိုယ့်ရဲ့မိသားစုဘဝကိုလည်းတစ်ဆင့်နဲ့တစ်ဆင့်မြင်အောင်ကိုယ်ကိုယ်ွယ်တဲ့ဘာသာသာသနာကိုလည်းတစ်ဆင့်နဲ့တစ်ဆင့်မြင်အောင်မြင့်တင်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည်းနိဗ္ဗာန်တသစ္စယောဟောတုဤကောမှုသည်ဒုက္ခခတ်သိချုပ်ငြိမ်းရမှန်မြတ်နိဗ္ဗာန်ဤရရာရကြောင်အာကောင်သောအထောက်အပံ့ဖြစ်ပါစေသာအရှင်မြတ်ဖရာသာဓုသာဓုသာဓုနိဗ္ဗာန်တသစ္စယောဟောတုသာဓုသာဓုသာဓုနိဗ္ဗာန်တသစ္စယောဟောတုသာဓုသာဓုသာဓု
အရှင်မြတ်ဗျာသုမတပါလေပြုလုပ်ကြပါဘုန်းကြီးအရှင်မြတ်ဗျာဤသို့ပြုရမြတ်ပုံရကြောင်းချမ်းမြေအေးကြီးဘေးနဲ့ဖြည်သည်ကြေပြေထုတ်ချာလမ်းမကောက်ပဲရောက်ရပါလို့မဟာပါမကောက်ဘူးသမီးမတွေ့ရပဲသဗ္ဗဣစ္ဆာမင်္ဂလာကိုရစေတော်ယနေ့ယခုကျူကျူသမီးမိဘတရားမြို့တဟာနှင့်ဘုံတော်သတိဖြစ်ဖြစ်တည်းဝိနေရတို့ရကြပါစေသင်္ဃဝေစီညာထွေသာတို့ခေါ်စေတော်အာလောရာသမီးအမြ တပင်ဆင်ရင်ကျင်းပ၍တရားအတူပြုလို့ရတဲ့ကုသိုလ်ကောင်းမှုတို့ကြောင့်ဓမ္မရဏကုသိုလ်ရှင်မိသားစုဖြစ်ကြတဲ့ဥက္ကမောင်တွေဒေါ်တန်တန်တွေသာဖြစ်တဲ့34နှစ်ပြည့်ဝိနည်းရှင်ဖြစ်တဲ့ကိုသူရအောင်နဲ့တကဝတရားဘက်သို့ကြွားရောက်လာကြတဲ့အာလုံတော်သူရောစင်ပရိသတ်အပေါင်းသူရောကောင်းတို့သည်မိမိတို့ဘဝလံကြီးလျှောက်လန်းတဲ့နေရာမှာကိုယ်စိတ်နဲ့ပြကျမ်းညာမှာမှာချမ်းချမ်းသာသာအန္တရာယ်ကင်းငင်းဟောင်းမြင်မြင်နဲ့လျှောက်လန်းနိုင်ရာဘုံကြီး၍မိမိရဲ့အကျိုးသူတစ်ပါးရဲ့အကျိုးအမျိုးပါသာသာသနာအတွက်ဆောင်ရွက်နိုင်ကြတဲ့တကယ်သူရောကောင်းသူမြတ်လောင်းတို့ဖြစ်ကြပါစေ
Thank you.